Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့မနက်ခင်းဖြစ်ကြပါသေးရှင်။2023ခုနှစ်ဒီဇင်ဘာလ2ရက်စနေနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249နဲ့လိုင်းလံမီတာ190ကနေဖမ်းယူနိုင်ပါတယ်။ကျွန်မခင်ပြထွေးပါဒီမနက်စီစဉ်လေးကိုတင်ဆက်ပေးပါမယ်ရှင်
။ Israel Hamas အပြစ်ရတတန်းကုန်ပြီးတိုက်ပွဲတွေပြန်ဆတဲ့တောက်ကြနေမှာပါလက်စတိုင်း200နီးပါးသေဆုံးပြီး900ကျော်ဒဏ်ရာရခဲ့တယ်လို့ကာဇာကျမ်းမာရေးဌာနကပြောပါရယ်နျူကလ িয়ার ဆွေးရင်သုံးရင်ငုတ်တင်မိုးတွေနဲ့အခြားအစစ်မြင့်နည်းပညာပူးပေါင်းဆောင်ရွက်ရေးအမေရိကန်ဗြိတိန်ဩစတြေးလျကာကွယ်ရေးဝန်ကြီးတွေတောက်ကြနေကဆွေးနွေးကြပါရယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာကရင်မျိုးသားလူမျိုးရေးတပ် KNU KNL PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပါရယ်
ဒီလိုနောက်ဆုံးရသတင်းတွေအပြင်ထိုင်းနိုင်ငံမြောက်ပိုင်းကတစ်တီးချံတစ်ခုမှာဓာတ်ညီဩစာတုံးလောင်ထားတဲ့နေရာတစ်ခုပောက်ကွဲပြီးတော့မြန်မာနှစ်ဦးသေဆုံးခဲ့တဲ့အကြောင်းနောက်မြန်မာအရေးနဲ့အိန္ဒိယချင်းကပ်မှုအပေါ်အိန္ဒိယသုတေသီတဦးရဲ့အမြင်မြန်မာအရေးကိုကမ္ဘာသတင်းမီဒီယာတွေမှာဘယ်လိုသုံးသပ်ရေးသားဖော်ပြနေကြသလဲဆိုတာကိုတင်ပြပေးလို့ပို့ရှိတယ်လို့ပဲဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်ရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချဲရေးကပြောပြပါမယ်ရှင်
Israel နဲ့ Hamas အဖွဲ့ကြားအပြစ်ခတ်ရက်စက်မှုတက်တန်းကုန်ဆုံးတဲ့တောက်ကြာနေ့မှာပဲ Hamas ထိန်းချုပ်တဲ့ Gaza ကမ်းမြောင်ကို Israel ကစစ်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့ပါတယ်။သတင်းတစ်ပတ်ကြားအပြစ်ရက်စက်မှုတက်တန်းတိုးဖို့ဆွေးနွေးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးနောက်မှာ Israel ဘက်ကခုလိုပြန်လည်တိုက်ခိုက်တာမှာ Palestine 188ဦးသေဆုံးပြီး989ဦးဒဏ်ရာရခဲ့တယ်လို့ Gaza ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။အပြစ်ရက်သဘောတူညီမှုအဆုံးသတ်ပြီးတာနဲ့Israel လေတပ်ရေတပ်နဲ့မြေပြင်တပ်ဖွဲ့တွေဟာသူတို့ခေါ်ကျမ်းဖက်ပြစ်မှတ်ပေါင်း200ကျော်ကိုတိုက်ခိုက်ခဲ့တဲ့အကြောင်း Israel စစ်တပ်ကပြောပါတယ်။ Gaza တောင်ပိုင်း Khan Yunus အရက်မှာအပြင်းထန်ဗုံးကျဲတိုက်ခိုက်တာခံရပြီးဒေသခံတွေအများပြားနောက်ဖက်ဒေသကိုဥတီထွက်ပြေးခဲ့ကြတယ်လို့အဲ့ဒီဒေသမှာရောက်နေတဲ့ Writer သတင်းတောက်တွေကပြောပါတယ်။ဒီလိုတိုက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုအရေးပေါ်အကူအညီတွေဆူဆူဝါပိုပြီးကျုံလာရနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်။မြေပြင်ထက်ကငရဲခန်းဂါဇာမှာပြန်ဆပြီလို့လဲဂျနီဘာအခြေစိုက်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂရုံးပြောခွင့်ရကပြောပါတယ်အစ္စရေးဘက်ကပြန်ဆလာတဲ့တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေအထူးသဖြင့်ကလေးငယ်တွေထိခိုက်သေးကြေရမယ့်အရေးကုလသမဂ္ဂအဖွဲ့တွေကလည်းတတိပေးနေပါတယ်ခင်ဗျာအမေရိကန်နိုင်ငံနောက်တောင်ပိုင်းအရီဇိုနာပြည်နယ်တူဆန်မြို့မှာပါလက်စတိုင်းထောက်ခံတဲ့ဆလပ်ပြပွဲတစ်ခုမှာသတင်းယူနေတဲ့အမျိုးသမီးသတင်းတောက်တူကိုကျလာပရင်းကခိတဖမ်းခဲ့ပါတယ်။သတင်းတောက်အလီဆာရက်စနစ်ကအဲရီဇိုနာတက်ကသို့ကျောင်းဝင်းထဲကကာဝေးပစ္စည်းတွေတင်ပို့တဲ့ contract အုပ်ရဲ့အိမ်ရှိမှာစနပ်ပြနေတာကိုသတင်းယူနေတော့အဖမ်းခံခဲ့ရတာပါ။အဲ့ဒီ contract ကအစ္စရေးကိုလက်နက်တွေပေးပံ့ပိုးပေးနေတဲ့သူဖြစ်တယ်ဆိုပြီးစနပ်ပြသူတွေကသူ့အိမ်ရှိမှာစုယုံခဲ့ကြတာပါ။ online မှာပြန့်နေတဲ့ video နဲ့ဓာတ်ပုံတွေက NPR သတင်းတောက်အလီဆာရက်စနစ်ကို PickMarkKI ရဲတပ်ဖွဲ့လက်ထောက်အရာရှိကလက်ထိတ်ခတ်ဖမ်းဆီးထိန်းသိမ်းနေကြောင်းကိုတွေ့ရပါတယ်။ရက်စနစ်ကသတင်းယူနေချိန်မှာသူ့ကိုသတင်းတောက်မှန်သိအောင်သတင်းတောက်ကတ်ကိုချိတ်ဆွဲထားပြီးသတင်းယူနေတာဖြစ်တယ်လို့အဖမ်းခံရချိန်မှာလည်းသတင်းတောက်ပါလို့ထုတ်ပေါ်ပြောခဲ့ပေမဲ့ရဲရရှိကတော့မင်းကိုဖမ်းလိုက်ပြီဆိုပြီးပြန်ပြောတာကိုလည်းအွန်လိုင်းမှာပြန့်နေတဲ့ဗီဒီယိုမှာတွေ့ရပါတယ်ဒီဆန္ဒပြပွဲမှာဖမ်းခံရသူကစုပေါင်း25ဦးရှိပါတယ်သတင်းတောက်ကိုဖမ်းတဲ့နေ့မှာပဲမနက်ပိုင်းမှာပြန်လွှတ်ပေးခဲ့ပေမဲ့သတင်းလွှတ်လပ်ခွင့်အဖွဲ့တွေကတော့ဒီဖမ်းဆီးမှုကိုရှုတ်ချခဲ့ကြပြီးအတွင်းတက်ကြစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားကြပါတယ်များ။ကဘာကြီးပူနွေးလာမှုနဲ့ပြင်းထန်တဲ့ရာသီဥတုဖြစ်စဉ်တွေဆက်လက်ဖြစ်နေလို့စနိုက်ခါအကြက်တဲ့ရင်ဆိုင်နေရာအကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာပြောလိုက်ပါတယ်။ RS ဆော်ဝါမြောက်ပြည်တော်စု UAE နိုင်ငံမြို့တော်ဒူဘိုင်းမှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံ COP28 မျက်နှာစုံကြီးညီလာခံမှာဝန်ကြီးဘလင်ကင်ကကဘာတဝက်မှာလူသားတန်း900ဟာကာလကြာရှည်အဟာရချို့တဲ့မှုတန်ခံနေရပေမဲ့တစ်ဖက်မှာလည်းအစားအစာမလုံလောက်တဲ့ပြဿနာကိုတိုက်ဖြတ်ဖို့ရမှာစိန်ခေါ်မှုတွေပိုးကြီးလာနေတယ်လို့ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုဟာရေရှည်အလုပ်ဖြစ်မဲ့စိုက်ဖြိုးရေးနီးနာတွေအစားအစာစနစ်ပုံစံတွေနဲ့ရာသီဥတုဆိုင်ရာအရေးယူဆောင်ရွက်မှုတွေပါဝင်မဲ့ Emirates ကြီးညာချက်ထဲမှာပါဝင်မှာဖြစ်ပြီးနည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုတီထောင်သူအဖွဲ့ဝင်အဖြစ်ဆောင်ရွက်မယ်လို့လည်းအမေရိကန်နိုင်ငံရေးဝန်ကြီးကကြေညာခဲ့ပါတယ်။မိခင်ကသူကလေးအတွက်လိုအပ်တဲ့အာဟာရကိုမပေးနိုင်ရင် မိဘတွေကမိသားစုတွေစားစရာမပေးနိုင်ရင်သားသမီးတွေကိုမကျွေးနိုင်ရင်ဒီထက်ရေးကြီးတဲ့တခြားကိစ္စဘာမှမရှိဘူးလို့လဲသမ္မတဂျိုးဘိုင်ဒန်ရဲ့မိန့်ခွန်းကိုကိုးကားပြီးညီလာခံမှာဘလင်ကင်ကပြောဆိုပါတယ်တိုးလာနေတဲ့လူဦးရေနဲ့အရင်2050ခုနှစ်ရောက်ရင်ကမ္ဘာစစ်နိုင်ခါလိုအပ်ချက်ကခန့်မှန်းခြေ50ရာခိုင်နှုန်းတိုးလာပွဲရှိပြီးရာသီဥတုဖောက်ပြန်မှုကြောင့်သီးနှံအထွက်နှုန်းကတော့30ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့လည်းသူကသတိပေးသွားပါတယ်များ
ကန်တမ်းမနေ့ဖက်မြန်မာဝါလာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32 kHz 933နဲ့9383ည92.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505လိုကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့စနေမနေ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ညကရင်ပြည်နယ်အရှိဘက်ကော့ဂရိတ်မြို့နယ်ထဲမှာကရင်မျိုးသားလွတ်မြောက်ရေးတပ် KNU KNL နဲ့ PDF တပ်ဖွဲ့တွေပါတဲ့ပူးပေါင်းအင်အားစုတွေဟာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေပြင်းထန်နေပါတယ်။နိုဝင်ဘာ30ရက်မနေ့အာယုံတက်ချိန်လောက်ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်ကော့ဂရိတ်မြို့အနီးကအာရှလမ်းမကြီးတစ်လျှောက်ကားတွေရာနဲ့ချီသွားလာမရတော့ပဲပိတ်မိနေသလိုဒေသခံတွေလည်းဘေးလွတ်ရာထွက်ပြေးတိတ်ဆောင်နေရပါတယ်။ကော့ဂရိတ်မြို့ဟာထိုင်းမြန်မာနယ်စပ်မြဝတီမြို့နဲ့မြန်မာနိုင်ငံနဲ့အကြီးဆုံးစီးပွားရေးအခြေချမြို့ရန်ကုန်ကြားကုန်းတွယ်မှုတွေမှာအဓိကကျတဲ့အာရှလမ်းမကြီးဘေးမှာတရှိတာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေတွင်စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာသူတချို့ရှိတယ်လို့ဒေသခံတွေကကုန်းတွယ်တချို့ကပြောပါတယ်။လက်နက်ကြီးပစ်ခတ်တံတွေစတိုက်ကြားနေရပြီးဒီဇင်ဘာ1ရက်မနက်ပိုင်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာတော့ကော့ဂရိတ်မြို့တောင်ပိုင်းအမ်ဖကြီးကျေးရွာကအမျိုးသမီး2ဦးသေဆုံးပြီးအမျိုးသား2ဦးဒဏ်ရာအပြစ်ထံရခဲ့တယ်လို့ဒေသခံကုန်းတွယ်တူက VOA ကိုပြောပါတယ်။ကရင်ပြည်နယ်တွင်အခုလိုတိုက်ပွဲတွေပြင်းထန်နေသလိုရခိုင်ပြည်နယ်ရှမ်းမြောက်ကရနီချင်းစတဲ့ဒေသတွေမှာလည်းတစင်းဆက်ခုံစစ်စင်ရေးစတင်တဲ့အော်တိုဘာလကုံလောက်ကစလို့တိုက်ပွဲတွေဇက်တိုက်ပြင်းထန်နေတာလည်းဖြစ်ပါတယ်များ American ကာဝေးဝင်ကြီး Lloyd Austin ဟာ American နောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်တောင်ကြားနည်းပညာရပ်ဝဲမှာ Australia နဲ့ Britain နိုင်ငံတွေကကာဝေးဝင်ကြီးတွေနဲ့တောက်ချာနေမှာတွေ့ဆုံပြီးတရုတ်နိုင်ငံရဲ့ချီးထွားလာနေတဲ့စစ်ရေးအင်အားကိုတံပြန်နိုင်မှုရည်ရွယ်တဲ့နျူကလ িয়ার ဆွဲရင်သုံးရင်းငုတ်တင်မောတွေနဲ့တခြားအစစ်မြင့်နည်းပညာဆိုင်ရာတွေမှာပူးပေါင်းဆောင်ရည်ကြီးဆွေးနွေးခဲ့ကြပါတယ်။ AUKUS လို့ခေါ်တဲ့ Australia, Britain, American မဟာမိတ်သုံးနိုင်ငံရဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုအရ2030ခုနှစ်တွေတဲမှာ Australia ကနျူကလ িয়ার ဆွဲရင်သုံးရင်းငုတ်တင်မော3စီးကို American ဆီကဝယ်မှာဖြစ်တယ်လို့အရှိအာရှကအင်အားကြီးတရုတ်မလိုလားမဲ့တခြားအစီအစဉ်တွေလည်းပါဝင်ပါတယ်။အခုတွေ့ဆုံမှုမှာကာဝေးဝင်ကြီး3ဦးဩဂတ်3ရက်ဆိုင်သဘောတူညီချက်ရဲ့နောက်ဆုံးအခြေအနေတွေကိုဖြစ်ဆက်ဆွေးနွေးမယ်လို့ American Pentagon စစ်ဌာနချုပ်ကအစိုးရမှသတင်းထုတ်ပြန်ထားပါတယ်။ New Swain 3ရင်းငုတ်သင်္ဘောတွေဝယ်ယူမှာကမှမှန်ကန်တဲ့လောက်ရဖြစ်ပြီးဒီ3နိုင်ငံစလုံးကအနီးရဲ့လမ်းကြောင်းကိုရှောက်လန်းနေကြတယ်လို့ဒီနေ့အစိုးရကတော့တရုတ်ကသတိပေးခဲ့ပြီးသဘောတူညီချက်ကိုရှုတ်ချခဲ့ပါတယ်။ American သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့အရင်လက San Francisco မှာတွေ့ဆုံတုန်းကတော့နှဖက်စလုံးကတင်မာမှုတွေကိုရှော့ချဖို့ခရီးပြုတ်ခဲ့ကြပြီးအစစ်မြင့်စည်ရေးဆွေးနွေးပွဲတွေပြန်လည်စတင်ဖို့သဘောတူထားခဲ့ကြတာပါခင်ဗျာ။ဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိက၅နိုင်ငံပါဝင်တဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအဖွဲ့ BRICS BRICS လို့ခေါ်တဲ့အဖွဲ့မှာအာဂျင်တီးနားလည်းပါဝင်ဖို့ဖိတ်ခေါ်ထားတာရှိပေမဲ့ပါဝင်မှာမဟုတ်ကြောင်းအာဂျင်တီးနားရဲ့ရွေးကောက်ခံသမ္မတရာဗီယာမင်လေးရဲ့နိုင်ငံခြားရေးဝန်ကြီးနေရအစိုးပြုခံထားသူကကြေညာလိုက်ပါတယ်။ BRICS အဖွဲ့ဟာတရုတ်အစိုးရအဓိကဦးဆောင်ပြီးအနောက်နိုင်ငံတွေနဲ့ဒီမိုကရေစီနိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေကိုစိန်ခေါ်ဖို့ဖွဲ့စည်းခဲ့တာလို့ရှုမြင်ခံရတဲ့၅နိုင်ငံပူးပေါင်းအဖွဲ့ဖြစ်ပါတယ်။တရုတ်နဲ့ပူးပြီးနီးစပ်ပုံရတယ်မကြခင်အာဏာလွှဲပြောင်းပေးရတော့မယ်လက်ရှိအာဂျင်တီးနားအစိုးရအနေနဲ့ BRICS အဖွဲ့မှာပါဝင်ဖို့ဆုံးဖြတ်ထားတာကိုစတင်ပြီးခုလိုပါဝင်တော့မှာမဟုတ်ဘူးဆိုတာကိုအစိုးရတက်မှာနိုင်ငံရေးဝန်ကြီးဖြစ်လာဖို့ရှိတဲ့ဒိုင်အနာမိုဒီနိုကကြာသပတေးနေ့ကကြေညာခဲ့တာပါတရုတ်ကွန်မြူနီကောင်ဆောင်ရှီချင်းဝင်ခိုရိုင်းကအာဂျင်တီးနားရွေးကောက်ခံသမ္မတမင်းလေးကိုပြီးခဲ့တဲ့သတင်းပတ်ကတီးကြားပုဂ္ဂိုလ်ရေးစာတစောင်ရေးပြီးဖိတ်ကြားခဲ့တာရှိတဲ့တိုင်အောင်ခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒါဟာအများကြိုက်လက်ရရေးအစိုးရတက်လာပြီးတာနဲ့အာဂျင်တီးနားနိုင်ငံအကောင့်ထဲပေါ်မဲ့နိုင်ငံခြားရေးမူဝါဒတွေကြီးကြီးမားမားပြောင်းလဲသွားနိုင်တဲ့အလားလာကိုလည်းပြသနေတာဖြစ်ပါတယ်ခင
်ဗျာ
ီစင်မာနေ့ရဲ့စနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုငင်းကျဲအေးကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။အရင်ဆုံးကတော့ထိုင်းနိုင်ငံမှာတံမီဩစာတိုလောင်တဲ့ဂိုဒေါင်တစ်ခုပေါက်ကွဲပြီးမြန်မာနှစ်ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဖရာအိုမြို့နယ်အတွင်းကတိတိချံတစ်ခုမှာတိုးလောင်ထားတဲ့ပိုတက်ဆီယမ်ဓာတ်မြေဩဇာကိုတော့ပောက်ကွဲရမှာမြန်မာနှစ်ဦးအပါအဝင်လူသုံးဦးသေဆုံးခဲ့ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင်အဖွဲ့အစည်းမြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဖရာအိုမြို့နယ်ထဲမှာနိုဝင်ဘာလ28ရက်နေ့ညနေပိုင်းကတိတိချံတစ်ခုအတွင်ပိုတက်ဆီယမ်ကလိုရိုက်ဓာတ်မြေဩဇာတွေတိုးလောင်ထားတဲ့ဂိုဒေါင်တစ်ခုအတွင်းပောက်ကွဲမှုဖြစ်ပွားခဲ့တာပါဂိုဒေါင်အတွင်းကဓာတ်ရုပ်ဆေးတွေဓာတ်ပြုတ်ပောက်ကွဲပြီးအိမ်တလုံးကားနှစ်စီးမီးလောင်ကမြန်မာနှစ်ဦးအပါအဝင်လူသုံးဦးသေဆုံးခဲ့ရပါတယ်ဓာတ်ရုပ်ဆေးတွေတိုးလောင်တဲ့ဂိုဒေါင်ပောက်ကွဲပြီးတဲ့နောက်တာဝန်ရှိသူတွေရောက်သွားတဲ့အချိန်မှာတော့နေအိမ်တစ်ခုလုံးမီးလောင်သွားတယ်လို့အမျိုးသမီးနှစ်ဦးလည်းပွဲချင်းပြီးသေဆုံးနေတာတွေ့ရတယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်ဝဲချင်းပြီးတည်ဆုံးသွားတဲ့အမျိုးသမီးနှစ်ဦးရဲ့ရုပ်အလောင်းတွေကိုတော့မတွေ့ရတော့ပဲသူတို့ရဲ့ခန္ဓာကိုယ်အပိုင်းအစတွေကလွင့်ဆင်သွားခဲ့တယ်လို့ဆိုပါတယ်။နောက်မြမအမျိုးသားတဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိပြီးလူနာတင်ကားတွေနဲ့ဆေးရုံကိုခေါ်သွားပြီးမှတည်ဆုံးသွားခဲ့တာလို့လည်းဆိုပါတယ်။ဂျူလာလောင်ကွန်းတက္ကသိုလ်ဇီဝဗေဒဌာနရဲ့တွဲဘက်ပမောကရက်စတာကတော့အခုလိုပြောဆိုသွားခဲ့ပါတယ်။
สารตัวนี้มันเป็นสารที่ถ้ามีปริมาณเข้มข้นค่อนข้างสูงนะครับโอกาสที่จะเกิดระเบิดก็เกิดขึ้นได้นะครับแล้วก็เรื่องใหญ่ก็คือว่า
ปากแหวมผิดปွားน่ะเนี่ยปัดแตกปีปาม็อกเจษดาပြောသွားတာကတော့ဒီဓာတ်ုမြေဩဇာတွေကိုစိုက်ပျိုးရေးသမားတွေကအသီးနဲ့အပွင့်တွေပို့ပွင့်လာအောင်သုံးဆွဲလာကြတာပါတခြားဓာတ်ုဆေးတွေနဲ့ရောနှောတဲ့အခါမှာအဲ့ဒီဆေးဝါးတွေအနားမှာဆိတ်လိတ်တောက်လို့မီးပွားကျလိုက်တာနဲ့ပောက်ကွဲသွားတတ်ပါတယ်ဒါကြောင့်ဒီဓာတ်မြေဩဇာတွေကိုသုံးမယ်ဆိုရင်အန်ဒီယေကင်းအောင်ကင်တွဲပုံတွေကိုလေ့လာပြီးမှစနစ်တကျသုံးရမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါ။တည်ဆုံးသူသုံးဦးကတော့ချန်ပိုင်ရှိရဲ့ညီမဖြစ်သူနဲ့အသက်33နှစ်ရွယ်မြန်မာအလုသမားနန်းလိုင်အသက်34နှစ်ရွယ်မြန်မာအလုသမားစိုင်းအောင်တို့ဖြစ်ကြပါတယ်။သူတို့တွေဟာတစ်သီးတွေအထွက်တိုးအောင်ဆေးဖြန့်ဖို့အတွက်အလေးချိန်25ကီလိုဂရမ်ပါတဲ့ပိုတက်ဆီယမ်ကလိုရိုက်ဓာတ်ရုပ်ဆေးတွေနဲ့အလေးချိန်50ကီလိုဂရမ်ပါတဲ့ဓာတ်ရုပ်ဆေးတွေကိုရောပြီးတော့သွန်ချလိုက်တဲ့အချိန်မှာဓာတ်ပြူပောက်ကွဲခဲ့တာလို့လဲထိုင်းသတင်းတွေကဖော်ပြကြပါတယ်။အခင်းဖြစ်ပွားပြီးတဲ့နောက်ရဲတပ်ဖွဲ့ကချန်ပိုင်ရှင်ကိုခေါ်ယူစစ်ဆေးရမှာတစ်တီးအပင်တွေကိုဖျန်းဖို့အတွက်နည်းနည်းချင်းစီဖော်ဆက်အသုံးပြုရမှာဖြစ်ပေမဲ့အလုသမားတွေကရောက်တာမကြသေးလို့မှားယွင်းဖော်ဆက်မိတာဖြစ်နိုင်တယ်ဆိုပြီးထွက်ဆိုခဲ့ပါတယ်။ချန်ပိုင်ရှင်ကိုတော့အနီးရရှိတဲ့ဓာတ်ရုပ်ဆေးတွေတူလောင်ထားမှုလူသေဆုံးတဲ့အထိလုပ်ငန်းဝင်ပေါ်ဆမှုတရားမဝင်အလုပ်သမားတွေကိုခေါ်ထားမှုတွေနဲ့အရေးယူဖို့ရှိတယ်ဆိုပြီးရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ရှင
်။ထိုင်းနိုင်ငံကလည်းမအေးပါသတင်းပေးပို့ခဲ့တာပါ။အခုဆက်ပြီးတော့မြမအရေးနဲ့အိန္ဒိယအိန္ဒိယနိုင်ငံရဲ့ချင်းကပ်မှုအပေါ်အမြင်တချို့ကိုကြည့်အောင်ပါရှင်။လနက်ကန်အင်အားစုတွေရဲ့ထိုးစစ်တွေကြောင့်အာနာသိန်းစစ်ကောင်စီရဲ့အခြေအနေဟာရင်းရိုင်းလာပေမဲ့အိန္ဒိယချင်းအင်အားကြီးအိန္ဒိယနိုင်ငံကတော့နေပြည်တော်ကစစ်ကောင်စီပေါ်မှာပဲဆက်လက်ထောက်ခံနေအောင်ပဲအနေထားရှိတယ်လို့အိန္ဒိယရဲ့နိုင်ငံသားရဲ့မူဝါဒတွေကိုအထူးပြုလေ့လာနေသူတွေကသုံးသပ်ပါတယ်။အိန္ဒိယလိုဒီမြန်မာနိုင်ငံလိုမျိုးပြည်ပခါတွေဖြစ်နေတဲ့အိန္ဒိယချင်းတိုင်းပြည်တွေအပေါ်မှာအိန္ဒိယရဲ့ရှုမြင်ပုံနဲ့ပတ်သက်ပြီးတော့ဝါရှင်တန်အခြေစိုက်အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကနိုဝင်ဘာလ30ရက်နေ့ကလုပ်တဲ့ online ဆွေးနွေးပွဲကနေပြီးတော့သုံးသပ်ချက်တွေကိုတော့ကိုယ်တိုင်သတင်းတက်ရောက်ယူထားတဲ့ကိုငြိမ်းချမ်းအေးကစူးစီးတင်ပြပါမယ်ရှင
်။မြန်မာမျက်မှောက်အခြေအနေကလမ်းဆောင်လမ်းကွာကိုရောက်နေပြီးဆက်နာသိမ်းမှုကိုစန့်ကျင်တဲ့လက်နက်ကင်အင်အားစုတွေရဲ့အချိန်က1988လူလူအရေးတော်ပုံအပါဝင်အရင်ကမကြုံဘူးတဲ့အနေထားနဲ့အမြင့်ဆုံးရောက်နေတယ်လို့လန်ဒန်တက္ကသိုလ်အာရှအာဖရိကလေ့လာရေးကျောင်း SOAS ကနိုင်ငံတကာဆက်ဆံရေးလေ့လာသူဒေါက်တာအာဗနက်ရှ်ပါလီဝါကရှုမြင်ပါတယ်။ဒါမျိုးအခြေအနေကိုမြမလွတ်လပ်ရေးခေတ်ဦး1949ခုနှစ်မှာနောက်ဆုံးတွေ့မြင်ခဲ့ရတယ်လို့သူကထောက်ပြပါတယ
် Right that was the only time when there was a real serious အဲ့ဒီတော့
ကကြိမ်ပဲကိုလိုနီခေတ်လွန်မြန်မာနိုင်ငံမှာအခုလိုမျိုးပြင်းထန်တဲ့ချင်းချောက်မှုမျိုးဖြစ်ခဲ့တာပါဒါပေမဲ့သတိပြုရမှာကအိန္ဒိယကတည်ငြိမ်ရင်းနဲ့ပတ်သက်ပြီးသတိကြီးကြီးထားတယ်လို့ဘယ်လိုပဲပြောပြောအဲ့ဒီအချိန်ကအုပ်ချုပ်တဲ့ဥနုအစိုးရကိုအိန္ဒိယကလက်နက်အကူအညီပေးခဲ့ပါတယ်အဲ့ဒီတော့ကမြန်မာပြည်ရပ်တည်နိုင်ခဲ့တာအိန္ဒိယရဲ့အထောက်ပံ့ကြောင့်လည်းပါပါတယ်ဒါပေမဲ့အိန္ဒိယဟာအဲ့ဒီနောက်ပိုင်း
င်းဆယ်စုနှစ်တည်းကြီးကြာခြင်းမှာတော့အဲ့ဒီဂုံကိုဆုံးရှုံးခဲ့ရပါတယ
်မြန်မာနိုင်ငံအလဲပိုင်းအောက်ပိုင်းနဲ့ရန်ကုန်နေပြည်တော်လို့မြို့တွေမှာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအထိုက်အလျောက်နိုင်ငံရေးစီးပွားရေးလူမှုရေးလွတ်လပ်မှုရခဲ့တဲ့မျိုးဆက်ကအာဏာသိမ်းတာကိုလုံးဝလက်မခံနိုင်တဲ့ဟာအခုမြင်တွေ့နေရတဲ့ပြင်းထန်တဲ့တော်လိုင်းလှုပ်ရှားမှုတွေရဲ့အဓိကအကြောင်းလို့ဒေါက်တာပါလီဝါကသုံးသပ်ပါတယ်ဒါပေမဲ့အိန္ဒိယရဲ့စင်စာဘုံကတော့ရှေးရိုးအတိုင်းပဲဖြစ်ဖွယ်ရှိပြီးလက်နက်ကင်ပဋိပက္ခတွေကသာမတီးမငြိမ်ဖြစ်စေပြီးဆန္ဒသိမ်းမှုကြောင့်မဟုတ်ဘူးလို့အိန္ဒိယကယူဆပွဲရှိတယ်လို့ဒေါက်တာပါလီဝါကပြောပါတယ်
the policy makers are likely to see this as
instability မတူတွေဟာမတီးမငြိမ်ဖြစ်နေတာကိုထည့်သွင်းစဉ်းစားမှာဖြစ်ပေမဲ့ဒါက2022ခုနှစ်တုန်းကအာဏာသိမ်းမှုကြောင့်လို့ယူဆမှာမဟုတ်ပါဘူးဒါကလိလသူအများစုရဲ့ရှုမြင်ပုံနဲ့အခြားသူတွေရဲ့အမြင်နဲ့အဓိကကွာခြားနေတာပါမြန်မာနိုင်ငံတည်ငြိမ်မှုတစ်ခုတည်းသောအကြောင်းအရင်းနဲ့ပြဿနာကိုဖြေရှင်းနိုင်တဲ့အစိတ်အပိုင်းအဖြစ်ဒီပြည်တော်နဲ့ဆရာနာရှင်တွေပဲဖြစ်နိုင်တယ်လို့အိန္ဒိယအစိုးရအနေနဲ့ခံယူထားမှာပါ
နောက်ထပ် ARG အင်ဂျင်ချင်းဖြစ်တဲ့တရုတ်နိုင်ငံလိုမြောက်ပိုင်းတိုင်းသားမာမိတ်အဖွဲ့တွေရဲ့ထိုးစစ်ကိုထောက်ခံတဲ့ပုံစံမျိုးပြသတာမျိုးလဲအိန္ဒိယကလုံးမမဟုတ်ဘူးလို့ဆိုပါတယ
် I will not be surprised that instead of diversifying its relationship
အိန္ဒိယအနေနဲ့မြန်မာပြည်ကမတူညီတဲ့အင်အားစုတွေနဲ့ဖြန့်ကျက်ဆက်ဆံရေးကိုအတိပ္ပယ်ရှိရှိနဲ့တိုးမြင့်မဲ့အစားနောက်လာမဲ့6လကနေတစ်နှစ်အတွင်းမှာအာဏာသိမ်းစစ်တပ်ကိုထောက်ခံမှုနှစ်ဆတိုးပေးလာမယ်ဆိုရင်လဲကျွန်တော်အနေနဲ့မအံ့ဩမိပါဘူး
အိန္ဒိယမြန်မာနယ်စပ်တျောက်တော်လိုင်းအားစုတွေကလက်တလုံးမှာပိုးထိတ်ချုပ်ထားနေတာကအိန္ဒိယရဲ့မူဝါဒကိုပြောင်းလဲလာစေမလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာပါလီဝါကချက်ချင်းတော့ပြောင်းမှာမဟုတ်ဘူးလို့ဖြေပါတယ်။သူကအာဖဂန်နစ္စတန်နိုင်ငံရဲ့2022ခုနှစ်ဖြစ်စဉ်နဲ့နှိုင်းယှဉ်ဥပမာပေးပါတယ်။တာလီဘန်တွေကကာဘူးမြို့တော်ကိုသိမ်းဖို့ခြိတက်လာတဲ့နောက်ဆုံးနေ့အထိအိန္ဒိယကအရင်အာဖဂန်အစိုးရကိုပဲထောက်ခံပေးခဲ့ပြီးတာလီဘန်တွေသိမ်းပြီး6လကြာမှကဘူးမှာတန်ယုံပြန်ဖွင့်ခဲ့တာကိုထောက်ပြပါတယ
် So unless the resistance is able to topple the junta
အနာသိမ်းစစ်တပ်ကိုလုံးလုံးဖြုတ်ချတာမျိုးမလုပ်နိုင်မချင်းအိန္ဒိယကလူမှုဝါဒကိုကြိုပြီးအလှည့်ပြောင်းလုပ်မှာမဟုတ်ပါဘူးစစ်မြေပြင်မှာအပြောင်းလဲတွေဖြစ်နေတာကိုတွေ့နေရတယ်ဒါပေမဲ့ဒါကဘာမှမဆိုဖြစ်နိုင်တဲ့အပြောင်းလဲမြန်တဲ့စစ်မြေပြင်အဖြစ်မြင်နေတော့မှာပဲစစ်အစိုးရရဲ့ထိုးစစ်တွေအောင်မြင်ဖို့ဗျူဟာမြောက်အကန့်အသတ်တွေရှိနေပေမဲ့သူတို့ကစဉ်းစားနေတော့မှာပဲဆရာနာရှင်ပြိုလဲမယ်ဆိုတဲ့အပေါ်အိန္ဒိယကလုံးလုံးလည်းလျားကောင်းကြီးထပ်လိုက်မယ်လို့တော့မထင်ပါဘူ
းလက်ရှိမှာလည်းအိန္ဒိယနယ်စပ်လမ်းကြောင်းတစ်ချို့ကိုစစ်ကောင်စီဘက်ကထိန်းထားနိုင်စေဖြစ်တယ်ဆိုတာကိုသူကထောက်ပြပါတယ်တစ်ဖက်မှာလည်းနယ်စပ်တလျှောက်နယ်မြေစိုးမိုးထားတဲ့ချင်းတိုင်းသားလက်နက်ကိုင်အဖွဲ့တွေဒေသကာကွယ်ရေးအဖွဲ့တွေနဲ့အိန္ဒိယကတေချာပေါက်ဆက်ဆံရေးလမ်းကြောင်းဖွင့်ထားမယ်လို့ဆိုပါတယ်ဒါပေမဲ့ဒီအခြေအနေကရှမ်းမြောက်မှာညီနောင်၃ဘွဲ့ရဲ့ထိုးစစ်တွေကိုတရုတ်ကခွင့်ပြုပေးခဲ့တဲ့ဆိုပြီးတချို့ကောက်ချက်ဆွဲတာမျိုးချင်းနဲ့စကိုင်းနယ်စပ်တလျှောက်ကတော်လိုင်းတက်တွေကိုအိန္ဒိယကထောက်ပံ့နာမျိုးတော့ရှိမှာမဟုတ်ဘူးလို့သူကသတိပေးပါတယ်။တရုတ်နိုင်ငံရဲ့မြန်မာအပေါ်လွှမ်းမိုးမှုနဲ့ပတ်သက်ပြီး VOA ကမေးမြန်းရာမှာတော့အိန္ဒိယအနေနဲ့မြန်မာနိုင်ငံမှာတရုတ်ရဲ့လွှမ်းမိုးမှုကိုအမြဲလက်ခံထားတယ်လို့ဒေါက်တာပါလီဝါကဖြေပါတယ်။အိန္ဒိယအနေနဲ့ဩဇာချိန်ခွင်ရှာကိုညှိဖို့စစ်တပ်ပြင်တခြားအစုအဖွဲ့တွေနဲ့အမြဲစ조사လေးရှိပေမဲ့လက်ရှိအနေအထားမှာအတိုင်းအတာတစ်ခုထက်ကျော်ပြီးလုံနိုင်တဲ့စွမ်းရည်မျိုးအိန္ဒိယမှာမရှိသလိုကျွမ်းကျင်မှုလည်းမရှိကြောင်းသူကသုံးသပ်ပါတယ်။ရခိုင်ပြည်နယ်တွေကကြောက်ဖြူအထူးစီးပွားရေးစုံလို့တရုတ်ရဲ့စီးပွားစီမံကိန်းတွေနဲ့အပြိုင်အိန္ဒိယကစစ်တွေစစ်ကမ်းလို့စီမံကိန်းတွေလုပ်နေပေမဲ့လက်ရှိအခြေအနေမှာတရုတ်ရဲ့လွှမ်းမိုးမှုကိုဖယ်ထားပြီးကြည့်ရင်ကိုအိန္ဒိယတွေအကန့်အသတ်တွေကအများကြီးရှိနေတယ်လို့ဒေါက်တာပါလီဝါကထောက်ပြပါတယ်။တစ်ဖက်မှာလည်းမြို့မအရေးနဲ့ပတ်သက်လို့မူဝါဒဖော်ဆောင်သူတွေကချက်ချင်းကြီးအပြောင်းလဲလုံမှာမဟုတ်ပေမဲ့စစ်ရေးအခြေအနေတွေကိုတော့အိန္ဒိယရဲ့ထောက်လှမ်းရေးနဲ့ကာဝေးရေးအတိုင်းဝန်းကမျက်ခြေမပြတ်စောင့်ကြည့်သုံးသပ်နေကြတယ်လို့ဒေါက်တာပါလီဝါက USIB ဆွေးနွေးပွဲမှာပြောသွားပါတယ်။အဓိကဒေါ်လာရေးအင်အားစုတစ်ခုဖြစ်တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စမာအောင်ကတော့ VOA နဲ့အောက်တိုဘာလကမေးခဲ့တဲ့သီးသန့်မေးမြန်းခန်းမှာနိုင်ငံတကာအထူးသဖြင့်အိန္ဒိယချင်းနိုင်ငံတွေအနေနဲ့ဒေါ်လာရေးနိုင်မှသာအလုံးကပုံအောလာကြမယ်လို့သုံးသပ်ပြောဆိုထားပါတယ်ခင်ဗျာ
ဒါကတော့မြမအရေးနဲ့အိန္ဒိချင်းအိန္ဒိယနိုင်ငံရဲ့ချင်းကပ်မှုအပေါ်သုံးသပ်ချက်တချို့ကိုကိုညွန့်ညံ့ရေးကစူးစစ်တင်ပြခဲ့တာပါ View American တန်ရဲ့စနေနေ့ကအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မြမနိုင်ငံနဲ့ပတ်သက်လို့ကမ္ဘာသတင်းမီဒီယာတွေမှာဘလို့များသုံးသပ်ရေးသားနေကြသလဲဆိုတာကိုတော့ဦးကျော်စန္ဒာကမွေးရင်အားပေါ်မပြတ်တင်ပြပေးပါဦးမယ်ရှင
်တော်ရရှိခင်ဗျာ Group ကြော်ပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့2029မှာဆမ်းမြောက်ကဆက်တင်လိုက်တဲ့စစ်စင်ကြီးဟာဘယ်အခြေအနေထိကြီးထွားလာနိုင်လဲ အဲ့ဒါပိုင်းမှာဘာတွေဖြစ်လာနိုင်လဲဆိုတာကိုတွင်းကျင်သူတွေသုံးသပ်ချက်တွေယူပဲဖြစ်ပါတယ်။အဲ့ဥစွာပြောကျင်တဲ့အကြောင်းညာကတော့အာရှတရဲ့စီးရင်နိုင်ငံရေးပဋိပက္ခရဲ့အထူးကျွမ်းကျင်တဲ့အန်သနီဒေးဗစ်ရဲ့သုံးသပ်ချက်တွေဖြစ်ပါတယ်။ No good options for Myanmar's deadly wounded regime. ဖေလူမျိုးပါဒဏ်ရာရနေတဲ့မြန်မာစစ်ကောင်စီရွေးစရာလမ်းကောင်းမရှိတော့ဘူးဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာသုံးသပ်ထားတာဖြစ်ပါတယ်။တို့ရဲ့ပြင်းထန်တဲ့ထိုးနှက်မှုကိုထိတိယယောက်တုံ့ပြန်နိုင်ဖို့အတွက်မြန်မာစစ်တပ်မှလူရင်းအားစိတ်ဓာတ်သုံးမဟုတ်ခေါင်းဆောင်မှုမရှိတော့ဘူးလို့သုံးသပ်ထားတာဖြစ်ပါတယ်။မြန်မာစစ်တပ်ဟာရှမ်းမြောက်မှာညီနောင်မဟာမိတ်တို့အပေါ်အဆက်ရစရာရှုံ့နှိမ်မှုနဲ့ရင်ဆိုင်ခဲ့ရတယ်။ဒုတိယကမ္ဘာစစ်ရဲ့ပြတင်သံ27ရာစုမြန်မာနိုင်ငံမှာရိုက်ခတ်နေစေဆိုရင်တော့ဒီချင်းတွေဟာအေးနေနေဖြစ်တဲ့ဂျာမနီစစ်တပ်ရဲ့စီးဥစည်းချုပ်ကပြစီနေတဲ့သူတို့မြို့တော်ရဲ့မြေအောက်ခံကြုပ်တွေကတကယ်မရှိတော့တဲ့စစ်သားတွေကိုအမိန်ပေးနေတဲ့သဘောမျိုးထီမရောက်သေးဘူးလို့ဆိုရမှာဖြစ်ပေမဲ့ဒီဒီမှာနလမထူနိုင်အောင်ခံခဲ့ရပြီးတဲ့နှစ်ပတ်ကြာဂျာမနီနာဇီဌာနချုပ်မှာဖြစ်ပျက်နေတဲ့အခြေအနေနဲ့အခုမြန်မာနိုင်ငံနေပြည်တော်ရဲ့အခြေအနေတူညီနေတယ်လို့ဆိုထားပါတယ်။စစ်ရှုံးခါနေနာဇီတွေလိုနေပြည်တော်စစ်ရုံးကစစ်စည်းချုပ်ဗိုလ်ချုပ်မကြီးမင်းအောင်နိုင်တဲ့သူရဲ့ဗိုလ်ချုပ်တွေဟာတွန်းလှန်ရေးအင်အားစုတွေရဲ့ထိုးစစ်ကိုအပြင်းထန်ရင်ဆိုင်ရပြီလို့နှိုင်းယှဉ်ထားပါတယ်။ထိုးစစ်ရဲ့ပထမနှစ်ပတ်အတွင်းမှာပဲညီနောင်မဟာမိတ်တို့ဟာအရေးပါတဲ့ချင်းချွေဟော်နဲ့နမ်ခန်းလူတရုတ်နယ်စပ်ကမြို့အများအပြားကိုလက်နက်ခရင်အများအပြားနဲ့အတူသိမ်းပိုက်နိုင်ခဲ့တယ်။ဒါ့ပေမဲ့မြန်မာစစ်တပ်ဟာဘယ်လိုတုံ့ပြန်လာမယ်ဆိုတာမသိကြသေးပေမဲ့သိကြတာကတော့ဒုတိယဗိုလ်ချုပ်ကြီးမွန်းမြင့်ထွန်းကိုရာထူးကဖယ်ချပြီးတဲ့နောက်ပုံပြက်ပံပြက်ဖြစ်နေချိန်မှာထိထိရောက်ရောက်တုံ့ပြန်နိုင်ရေမရှိဘူးဆိုတာပဲဖြစ်ပါတဲ့။ဒါ့ပေမဲ့မဟာဗျူဟာအနေနဲ့ပြောရမယ်ဆိုရင်မြန်မာစစ်ထနာချုပ်အဖို့ကျက်ပြန့်တဲ့ရွေးချယ်စရာနီလန်သုံးခုရှိတဲ့နဲ့တခုမှသူတို့တိုက်ရိုက်လိုက်နာလှုပ်ဆောင်နိုင်စရာမရှိသလိုသူတို့ဆုံးနိုင်မဲ့အရေးအသွေးဖြီးသွားနိုင်စရာအကြောင်းလည်းမရှိဘူးလို့ဆိုထားပါတယ်။အဲ့လမ်းကြောင်းတွေမှာပထမတစ်ခုကတော့မန္တလေးနဲ့မူဆယ်ကုန်းတဲ့လမ်းကြောင်းပြန်လဲစိမ့်ပိုက်နိုင်ရေးအတွက်တံပြန်ထိုးစစ်ကြီးဆင်နွှဲရေးဒုတိယတစ်ခုကတော့အရှိမြောက်တိုင်းစစ်တနာကျုပ်လာရှုမှာအထေချပြီးအထိန်ဆွဲခုခံရေးနဲ့တတိယတစ်ခုကတော့ရှမ်းမြောက်ကတပ်တွေကိုဆုတ်လာပြီးမန္တလေးနဲ့နေပြည်တော်တို့မှာအခိုင်အမာခံတပ်တည်ဆောက်ခုခံရေးလိုပဲဖြစ်တယ်လို့ဆိုထားပါတယ်ဒီနီလန်သုံးခုမှာအာသာချက်အာဏာချက်တွေရှိတယ်မန္တလေးရဲ့အပေါ်စီအနေထားမှာရှိနေတဲ့ပြင်းဥလွင်ကိုတတ်ဆွဲပြီးလေတန်းနဲ့အမြောက်တပ်တွေကိုနောက်ခံထားတုံ့ပြန်ထိုးစစ်ကြီးလုပ်မယ်ဆိုရင်တော့တရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းပြန်ပွင့်ကောင်းပြန်ပွင့်လာနိုင်တယ်။ဒါပေမဲ့တစ်ဖက်မှာလည်းအထိနန်နိုင်ကြီးအများကြီးရှိတယ်လို့ဆိုပါတယ်။တံပြန်ထိုးစစ်လမ်းကြောင်းဟာအန္တရာယ်များတဲ့လမ်းကြီးဖြစ်တယ်။ TNL တပ်ဖွဲ့ကအပေါ်စီရထားတယ်။တပ်သားအင်အားအများအပြားလိုအပ်တဲ့အတွက်နေရာနှံ့ပြန့်ကျဲပြီးအပြော့နေတဲ့မြန်မာစစ်တပ်အတွက်အခက်အခဲဖြစ်တယ်။တိုက်ရိုက်ခိုက်ပြစ်ဝတဲ့ဗိုလ်ချုပ်ဆိုတာလည်းမရှိတော့ဘူး။မြန်မာစစ်ဘျူရိုကရက်တွေဟာစစ်စင်ရေးစွန့်ရည်ပြစ်ဝတဲ့ဗိုလ်ချုပ်တွေမဟုတ်ဘူးလို့ဆိုထားပါရယ်။တခါလာရှုမှာအထေချအားဖြစ်မယ်ဆိုရင်လေလေကြောင်းနဲ့အားဖြစ်ရတာသိထရောက်မှုမရှိနိုင်ဘူး။အသေးစားထိုးစစ်တွေပဲဆင်နွှဲလှုပ်ဆောင်ရမှာစတဲ့အနေချက်တွေရှိနေတယ်လို့ဆိုပါရယ်။ဒါကြောင့်ဆုံးရှုံးသွားခဲ့တဲ့ကိုကံပတ်ဝန်းကျင်ဒေသကိုပြန်လည်သိမ်းပိုက်နိုင်ခြင်းမရှိဘူးလို့ပြောထားပါတယ်။ဒါ့အပြင်လာရှိုးစီသာလျင်အဝိုင်းခံလာရပြီးဟိုဗီယက်နမ်စစ်ပွဲတုန်းကဒေဗင်ဖူးလိုဖြစ်သွားနိုင်တယ်လို့လည်းသူတန့်ရှင်းပြောပြထားပါတယ်။တန်းဆုံအနေနဲ့ပြည်ဦးလွင်ကိုအခြေစိုက်ပြီးမန္တလေးနေပြည်တော်စတဲ့နေရာတွေကိုအခိုင်အမာကာကွယ်မယ်ဆိုတာဟာလည်းပဲဘူခါစခန်းမျိုးကိုပြန်ဆုတ်လာရမှာဖြစ်တဲ့အတွက်စစ်သားတွေရဲ့စိတ်ဓာတ်ကိုပြပြကြဆင်းစေနိုင်တယ်လို့ဆိုပါတယ်။တတွေ့အချင်းလဲတန်တွင်အရှိဘကန်ချန်ပီယံနယ်မြေကို UWSA ဝတ်တပ်ဖွဲ့စီစွန့်ထုတ်လိုက်ရသလိုပဲဖြစ်နေပါသေးတယ်။မြန်မာစစ်ဗိုလ်ချုပ်တွေရဲ့ဘေးကျန်းနံကြားအခက်အခဲကိုပုံမဆွေးရစေတာကတော့အခုတိုက်ပွဲတွေဟာရှမ်းမြောက်တနေရာထဲမှာကွက်ဖြစ်နေတာမဟုတ်ဘဲရခိုင်မှာ AA ၊ကယားမှာ KNDF ၊ Kareni ၊ Rasgain ၊ကချင်စားတဲ့ဒေသအနှံ့မှာပါတော်လှန်ရေးအင်အားစုတွေကတပြိုင်တည်းထဲထိုးနှက်တိုက်ခိုက်နေကြတာဖြစ်တယ်။ဒါကြောင့်သူက reasonable to expect မျော်လင့်နိုင်စရာအလားအလားဘာတွေရှိသလဲဆိုရင်ပူဇော်မှုကြီးမရောက်နိုင်ပြီးတော့ကောင်းဒါမှမဟုတ်ပူဖြစ်နိုင်ခြေကတော့သူထွက်သွားပြီးတဲ့နောက်မှာနေပြီးတော့အနေနဲ့ အပြစ်ရစေပြီးစစ်စစ်ရေးအဆူပြူလာနိုင်တာပဲဖြစ်တယ်။ဒါပေမဲ့အလံဖြူထောင်ပြီးအကျွင်းမဲ့လက်နက်ချတာတော့မဟုတ်နိုင်ဘူးလို့စီရပတိပခဆိုင်ရာအထူးကြွင်ကျင်သူအန်ဒရီဒေးဗစ်ကသုံးသပ်ထားပါတယ်။အဲတစ်ချိန်တည်းမှာပဲဒီလိုကန့်လန့်လာတာကိုအခုအချိန်ကြီးတကွဲတရားစီဖြစ်နေတဲ့အတိုက်ခံတွေအရင်နဲ့ဘယ်လိုတွန့်ပြန်ကြမလဲဆိုတာဟာပဋိပက္ခလုံးမြန်မာနိုင်ငံအတွက်စိတ်ကိုအရေးကြီးလိမ့်မယ်လို့လည်းအန်သနီဒေးဗစ်ကပြောထားပါရခင်ဗျာ။ Well, the how Myanmar's resistance could topple its military government for good. ဆီဆူရောမြန်မာတော်လှန်ရေးကထာဝရဘယ်လိုဖြုတ်ချနိုင်လဲဆိုတဲ့ခေါင်းစဉ်နဲ့ Alan Lone's share သုံးသပ်ချက်ကို fox.com ကသူတို့ပြောပြလိုပါတယ်။2021အနာသိန်းနဲ့ဆေးအစွဲကိုဖြုတ်ချနိုင်ဖို့အလားအလာကုန်တရားဖြစ်နိုင်ခြင်းဟုညီနောင်မဟာမိတ်တို့ကဆက်တင်လိုက်ပြီးဖြစ်တယ်။အောင်မြင်မဲ့ဆွေရင်တော့သမိုင်းတလျှောက်စစ်တပ်နဲ့အာဏာရှင်ကြီးစွာလာခဲ့တဲ့မြန်မာနိုင်ငံမှာပုံမှန်ဒီမိုကရေစီထွန်းအားရေးအတွက်အခြေခံကောင်းဖြစ်လာနိုင်တယ်။အရဖက်အဖွဲ့အစည်းတွေပါဝင်မှုမြင့်မားလာနိုင်တယ်။ဒါဟာစိတ်အရေးကြီးတယ်လို့ဆိုထားပါတယ်။ဒါပေမဲ့အခုအချိန်ကြီးတော့အောင်မြင်မယ်ဆိုတာအမှန်ကန်ချက်မပြနိုင်သေးဘူးတိုက်ပွဲတွေကခက်ခဲနိုင်တယ်လို့လည်းဆိုထားပါတယ်ဇန်နဲ့ချီပြီးကြိုတင်စီစဉ်ခဲ့အောင်စီရဲ့ညီလောင်သုံးဖွဲ့ရဲ့2029ထိုးစစ်မှာပူပေါင်းဆောင်ရွက်မှုကအထင်ကြီးလောက်တယ်တခြားသောတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့အန်ယူဂျီကိုဝန်ရံဖွဲ့စည်းထားတဲ့ညီလောင် PDF တွေလည်းပူပေါင်းပါဝင်လာတာတွေ့ရတယ်ဒါဟာစစ်တပ်စံကြီးရေးမှာပုံစံသင့်တဲ့ကဏ္ဍသစ်ဖြစ်တယ်လို့ကျွန်းကျင်သူတွေကိုကိုကပြီးဖော်ပြထားပါတယ်။တတအစလုံးက divide and rule လို့ခေါ်တဲ့သွေးခွဲအထူးရေးစနစ်ကိုသုံးပြီးတန်တကိုင်းအားစုတွေအချင်းချင်းဆက်ရှုခဲ့ပေမဲ့2021ကစပြီးစစ်တပ်ရဲ့ဗမာနဲ့တိုင်းရင်းသားစုပြီးမခွဲခြားပဲရဲရဲစက်စက်သက်ဖြတ်လာမှုတွေကြောင့်အလုံးကြီးညှို့သွားကြတယ်။အဲဒီတိုင်းရင်းသားအားစုတွေနဲ့ NUG တို့အကြမ်းမှလည်းပူးပေါင်းဆောင်ရွက်မှုတွေရှိလာတယ်လို့ဆိုပါတယ်။တော်လိုင်းအားစုတွေဘက်ကနောက်အောင်မြင်မှုအခြေအနေတစ်ခုကတော့စစ်ကောင်စီရဲ့စစ်တပ်မှာစစ်ကြပြပြနေတာပဲဖြစ်တယ်။အပြောက်တန်းတန်းလေတားအင်အားသလုံးပေမဲ့ဖြည်းဖြည်းရောက်ရောက်ခုခံကာကွယ်နိုင်ဖို့စစ်ဒီအင်အားမရှိတော့ဘူး။လက်တုံးပြန်ရေးဗျူဟာ reprisal strategy နဲ့လက်ဆိုင်ချေးဗျူဟာ punishment strategy တို့ကိုသုံးပြီးအရာသားတွေကိုပါပြစ်ခတ်သတ်ဖြတ်လာနေတယ်။ဒီအတွက်တော့မှစိတ်မစွမ်းဆောင်တိုင်းဖြစ်နေတယ်လို့Wilson Center ကအရှိတော်အရှာအကြီးအကျယ်သူတွေဒီ Lucas Myers Group ကိုကပြီးတော့ဖော်ပြပါရယ်အချိန်တည်းမှာပဲအခုတော်လိုင်းရင်ဟာနိုင်ငံရေးဘက်မှလည်းအပြောင်းလဲကိုဥတီလာနေတယ်။ရခိုင်စစ်အစိုးရတွေနဲ့ဒေါန်ဆန်းစစ်ကြီးအစိုးရတို့နဲ့မတူတော့ပဲအစိုးရဖွဲ့ရမှာတိုင်းရင်းသားတွေရဲ့ကြေကြေပြန့်ပြန့်ပါဝင်မှုကိုဥတီလာနေတယ်။ NUG အနေနဲ့တောင်းထိရောက်ရောက်အကောင့်တွေဖော်ဖို့လိုအပ်တယ်လို့လည်းရေးပါရယ်။ဒါပြင်တိုင်းရင်းသားအင်အားစုအများစုအကြမ်းမှာautonomy ကိုပဲအထူးရေးဆိုတာအဓိကတောင်းဆိုနေကြတာကြားရယ် federal ပြည်ထောင်စုကို NUG နဲ့အနောက်တိုင်းထောက်ခံသူအများစုပြောနေသလိုအပေါ်ကချမှတ်ပြတဲ့ပုံစံမျိုး top down ပုံစံမျိုးကိုမလိုချင်ပဲ from the ground up အောက်ခြေကသဘောထားနဲ့ထူထောင်လိုကြတယ်လို့လည်းဖော်ပြထားပါတယ်စစ်တပ်ကြီးစိုးမှုကိုတက်ဖြည့်ရင်းမှာ effort for series ပေးအရေးကြီးတယ်တော်လှန်ရေးအောင်မြင်ဖို့အတွက် effort for series ကအထောက်ပံ့ဖြစ်တဲ့အပြင်တော်လိုင်းတေဝင်ဖြစ်မှုကိုပြသရလဲရောက်တယ်လို့ဆိုထားပါတယ်။ဒါပေမဲ့အနာဂတ်ခီးရတာမနည်းသေးဘူး။စစ်တပ်အရေးတန်နိုင်ကြီးဆုံးယုတ်နေပါသွားပြီးသုတိတိုင်အောင်တိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ရေးအတွက်သွေးထွက်သံယိုတိုက်ပွဲတွေဆက်ရလိမ့်မယ်။ဒါတွေပြီးသွားရင်တောင်တိုင်းပြည်ပြန်လဲထူထောင်ရေးနဲ့နိုင်ငံရေးရလုပ်စရာတွေကိုကြိုးပမ်းလုပ်ကင်ကြရလိမ့်မယ်ဖြစ်တယ်လို့အလန်လုံးဆက်သုံးသပ်ချက်ကိုတင်ပြလိုက်ရပါတယ်ခင်ဗျာ။ကတူကတော့ကတော့ drop ပဲဖြစ်ပါခင်ဗျာနောက်တစ်ပတ်မှာဘယ်လိုမျိုးသုံးသပ်လာကြအောင်လဲဆိုတာကိုကျွန်တော်စောင့်မျှော်လိုက်ကြပါစေအားလုံးကိုကျေးဇူးတင်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါVOA Telegram တရားဝင်စာမျက်နှာက VOA Bemi ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဒီပြည့်စီစမှာရရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာမနက်ခင်းပါရှင်။ VOA American တရဲ့ဒီဇင်ဘာလ2ရက်စနေမနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မြန်မာစံတော်ချိန်မနက်9:00နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့49ကိုကနေဖမ်းယူနိုင်ပါရဲ့ရှင်။ အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေတင်ပြပေးပါမယ်အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ပြပါမယ်အမေရိကန်သမ္မတဟောင်းချီမီကာတာရဲ့ဇနီးသမ္မတကရိုဟောင်းရိုစလင်ကာတာဟာနိုဝင်ဘာလ19ရက်နေ့ကအသက်96နှစ်အရွယ်မှာကွယ်လွန်သွားပါတယ်ရိုစလင်ကာတာဟာလူမှုအတိုင်းအဝိုင်းအတွင်းစိတ်ကျန်းမာရေးနဲ့တက်ကြီးပြုစုစောင့်ရှောက်မှုလိုအပ်သူတွေအတွက်အကူအညီတွေရရှိအောင်ဒီဇိုင်းမဲ့မဲ့ကြိုးပမ်းအားထုတ်ခဲ့တယ်လို့မြန်မာအရေးအပါအဝင်ကမ္ဘာတဝန်းဒီမိုကရေစီလူ့အခွင့်အရေးအမျိုးသမီးခွင့်ရေးနဲ့လူသားအချို့ပြုလုပ်ငန်းပေါင်းများစွာကိုဆောင်ရွက်ခဲ့တဲ့သူဖြစ်ထင်ရှားပါတယ်။ကွယ်လွန်သူသမ္မတကရိုဟောင်းရိုစလင်ကာတာအကြောင်းတစီတစောင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှစူးစီးတင်ဆက်ပေးထားပါတယ်ရှင်။
There's a path we must choose sometime. Gotta stand up and fight sometime.
အမေရိကန်သမ္မတဟောင်းချီမီကာတာလက်ထက်1989ခုနှစ်ကနေ1981ခုနှစ်အထိသမ္မတကရိုလည်းဖြစ်သမ္မတကာတာရဲ့အနည်းဆုံးအကြံပေးလည်းဖြစ်တဲ့ရူစလင်ကာတာဟာအသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းသူတွေအပါအဝင်လူဖွဲ့စည်းတွေအကူအညီလိုအပ်သူအားလုံးအတွက်ကျန်းမာရေးစောင့်ရှောက်မှုတွေရရှိအောင်အထူးသဖြင့်စိတ်ကျန်းမာရေးဆိုင်ရာအကူအညီတွေရအောင်ရှေ့ရန်ကဥဆောင်ဥရွက်ကြိုးပမ်းခဲ့တယ်လို့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်တန်းတူအခွင့်အရေးနဲ့ခွင့်လန်းတွေရရှိအောင်ဥဆောင်ကြိုးပမ်းခဲ့တဲ့ချန်ပီယံတယောက်ပါလို့သမ္မတကရိုဂျေးဘိုင်ဒန်ကပြောပါတယ်။နိုဝင်ဘာလ19ရက်နေ့ကမစ္စစ်ကာတာကွယ်လွန်ပြီးမကြခင်ပါပဲ။သမ္မတဘိုင်ဒန်နဲ့သမ္မတကရိုဂျေးဘိုင်ဒန်တို့ကပူးတွဲကြင်ကြားချက်ထုတ်ပြန်လာမှာအခုလိုဖော်ပြပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဂျေးမ်စ်ရော်နီအားလျက်ဆဖို့ရက်ပိုင်းအလိုမှာပဲမစ္စစ်ကာတာကွယ်လွန်သွားတာမို့အားလျက်ကာလဆူတောင်းမှုတွေလုပ်ကြတဲ့အခါကာတာမိသားစုအတွက်ဝိုင်းဝန်းမြေတာပို့တာကြဖို့လေသမ္မတကရိုဂျေးဘိုင်ဒန်ကဗာဂျီးနီးယားပြည်နယ်နော်ဖော့ခ်မှာအမေရိကန်စစ်မှုရမ်းအနေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုသွားခဲ့ပါတယ
် I'm sorry that I have to lead this off with a sad announcement our former first lady Rosalynn Carter has just passed
and ဖွန်နစီသတင်းနဲ့ဆရာစိတ်တော်မကောင်းပါဘူးသမရကရောဟောင်းရိုစလင်းကတော့ကွယ်လွန်သွားပါပြီသူဟာစိတ်ကျန်းမာရေးနဲ့ကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေအပြင်အမျိုးသမီးအခွင့်အရေးကြိုးပမ်းမှုတွေအတွက်ထင်ရှားသူတူဖြစ်ပါတယ်အခုလိုအားလိုက်ရကလာဆူတောင်းပွဲတွေမှာကာတာမီတာစုအတွက်ဝိုင်းဝန်းမြစ်သာပို့သားကြဖို့မျှော်လင့်ပါတယ်
ရူစလင်ကာတာဟာတိုင်းပြည်အတွက်လင်းစားဂုဏ်ယူစရာရှေ့ဆောင်လမ်းပြချန်ပီယံအမျိုးသမီးတူဖြစ်ပါတယ်လို့သမ္မတကရိုဟောင်းမီရှဲအိုဘားမားကလည်း X လူမှုကွန်ရက်မှာဖော်ပြခဲ့တယ်လို့သမ္မတကရိုဟောင်းလော်ရာဘုရှ်ကလည်းမစ္စစ်ကာတာဟာဂုဏ်သိက္ခာပြေဝါတဲ့စိတ်ထဲကြန့်ခိုင်သူလင်းစားအတူယူစရာအမျိုးသမီးတူပါလို့ချီးကျူးပြောဆိုပါတယ်မစ္စစ်ကာတာဟာလူမှုတိုင်းဝိုင်းအတွင်းအလေးပေးမခံရတဲ့စိတ်ကျန်းမာရေးဝေဒနာခံစားနေရသူတွေနဲ့အသက်အရွယ်ကြီးရင်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေရအောင်နဲ့သူတို့အတွက်ကာကွယ်မှုတွေပေးနိုင်အောင်လူအပ်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်တဲ့အထိဆယ်စုနှစ်နဲ့ချီဒီဇိုင်းမမတ်ဥဆောင်လှုပ်ဆော်ခဲ့သူဖြစ်ပါတယ်။သူရဲ့မဆုံမနစ်အားထုတ်ကြိုးပမ်းမှုတွေကြောင့်ပဲအမေရိကန်လူမှုတိုင်းဝိုင်းထဲမှာဒီလူတွေနဲ့ပတ်သက်တဲ့ကျင်းပြောင်းတဲ့အမြင်ယူဆတွေပြစ်ပယ်မှုတွေအဆုံးသတ်ခဲ့ပါတယ်။ဒါဟာတိုင်းပြည်အတွက်မစ္စစ်ကာတာချန်ရစ်တဲ့အမွေကောင်းတစ်ခုပါပဲလို့သမ္မတဟောင်းဘုရှ်ကလည်းထုတ်ပြန်ပြောဆိုခဲ့ပါတယ်။ကာတာစင်တာအကြီးအကဲဟောင်းတာဝန်ယူခဲ့ဘူးတဲ့ဂျွန်ဟတ်မန်ကလည်းမစ္စစ်ကာတာဟာအလုံးအတွက်လေးစားအတူယူစရာကောင်းသူလို့ခုလိုပြောပါတယ်
။ Mrs. Carter led by example.She rarely asked anyone to do
Mrs. Carter ဟာဥပမာကောင်းတွေနဲ့ရှေ့ဆောင်လမ်းပြခဲ့သူပါ။သူကိုယ်တိုင်မလုပ်တဲ့အရာဆိုရင်တခြားလူတွေကိုလည်းလှောက်ခိုင်းခဲ့ပါတယ်။လူတိုင်းကိုဂုဏ်သိက္ခာရှိရှိလီလီဆာဆာဆက်ဆံတက်ပြီးတော့ဟိတ်ဟမထားတဲ့သူပါလူတွေအတိမတ်ပြုခောင်းကိုကိုကိုအမွန်းတင်တာမျိုးဘတော်မှမလုပ်ပါဘူးသူဟာကျွန်တော်တို့အားလုံးအတွက်လေးစားအားကျစရာပုဂ္ဂိုလ်တစ်ယောက်ဖြစ်ဆက်ရှိနေမှာပ
ါမစ္စစ်ကာတာဟာသူ့မတိုင်ခင်တခြားသောသမ္မတဂရော်ရီနဲ့မတူအစိုးရဝန်ကြီးအဖွဲ့အစည်းအဝေးတွေမှာသမ္မတနဲ့အတူပါဝင်တက်ရောက်ခဲ့ပြီးသမ္မတကာတာရဲ့အနီးကပ်အကြံပေးလုပ်ခဲ့တာပါသမ္မတကူစားနိုင်ငံခြားခီးစဉ်တွေတွားရောက်ခဲ့တယ်လို့သမ္မတကာတာလက်ထက်နိုင်ငံခြားရေးမူဝါဒလူခွင့်ရေးဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့ပါတယ်။သမ္မတကာတာကလည်းရူစလင်းဟာကျွန်တော်ရဲ့အကောင်းဆုံးတငယ်ချင်းပါ။ကျွန်တော်ရဲ့အပြည့်ပြည့်စုံစုံကိုဝါလည်းဖြစ်ပါတယ်။ကျွန်တော်ဘဝမှာဩဇာအညောင်းဆုံးပုဂ္ဂိုလ်လည်းဖြစ်လိမ့်မယ်လို့ထင်ပါတယ်လို့ပြောဆိုခဲ့ပါတယ်။မစ္စစ်ကာတာကိုတချို့ကပူရဲသမရလို့တော့အချင်းချင်းကြားမှာပြောဆိုခဲ့ကြတာရှိတယ်လို့သူဟာသမရကာတာချက်နိုင်ငံရေးအယူအဆအတွေးခေါ်ပိုင်းမှာအားကောင်းသူအဖြစ်သမရအကြံပေးအများပြားကလည်းအတိမတ်ပြုပြောဆိုခဲ့ကြပူပါရ
။သမရကာတာနဲ့ပတ်သက်လို့ဝေဖန်တာတွေရှိရင်တော့မစ္စကာတာကိုတော့ဝေဖန်မှုသိမရှိတဲ့အထိလေးစားအတိမတ်ပြုခံရတာဖြစ်ပါတယ်။သမရကာတာဆူရလက်ထက်ကလက်တင်အမေရိကနိုင်ငံတွေမှာအာဏာရှင်တွေကြီးစိုးပြီးလူခွင့်ရချိုးဖောက်မှုပြဿနာတွေအများပြားကြုံရချိန်မှာမစ္စကာတာဟာခင်မွန်းဖြစ်သူသမရကာတာကိုစားအဲ့ဒီနိုင်ငံတွေကအာဏာရှင်ခေါင်းဆောင်တွေနဲ့တွားရောက်တွေ့ဆုံခဲ့ပြီးလူခွင့်ရပြဿနာတွေကိုကန့်တွယ်ဖြေရှင်းဖို့ဖိအားပေးပြောဆိုခဲ့တဲ့သူဖြစ်ပါတယ်။လူခွင့်ရချိုးဖောက်တဲ့သူတွေအာဏာရှင်အစိုးရတွေကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုရာပြောဆိုခဲ့တယ်လို့အပြောင်းလဲတွေမလုပ်ရင်စစ်ရေးနဲ့တခြားအကူအညီတွေပေးမှာမဟုတ်ဘူးဆိုရာကိုပြက်ပြက်သားသားပြောဆိုခဲ့တဲ့သူဖြစ်ပါတယ်။ကာရာဆူရတတန်အတွင်းလူခွင့်ရင်းနဲ့တရားမျှတရေးအတွက်ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တယ်လို့ပဲအင်မီရော်ကထွက်ခွာပြီးတဲ့နောက်ပိုင်းမှာလဲကာတာစင်းမောင်နဲ့ဟာခမာတဝမ်လူခွင့်ရင်းနဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအတွက်ရှေ့လန်းကနေဆက်လက်ပါဝင်လှုပ်ရှားခဲ့ကြပါတယ်1982ခုနှစ်မှာကာတာစင်တာကိုတည်ထောင်ခဲ့တယ်လို့မြန်မာအပါဝင်ကမ္ဘာတဝန်းနိုင်ငံပေါင်း80ကျော်မှာလူခွေချူးဖောက်ခံရသူတွေဘက်ကရက်တည်ပြီးအာဏာရှင်ဆူရတွေကိုဖိအားပေးတာလူလက်မြတာတဲ့ရွေးကောက်ပွဲတွေဖြစ်ဖို့လေလာစောင့်ကြည့်ထောက်ပြတာအပါဝင်ဒီမိုကရေစီစနစ်ခိုင်မာအားကောင်းလာစေဖို့နဲ့ငြင်းငြိမ်းတည်ဆောက်မှုတွေမှာအားပေးကူညီလာခဲ့တာဖြစ်ပါတယ်ယူကပ်ဝယ်ဆောင်ကြီးလေလာမှုတွေမှာမစ္စစ်ကာတာနဲ့အတူအနည်းငယ်အလုပ်လုပ်ခဲ့ပူတဲ့ကာတာစင်တာရဲ့လူခွင့်ရေးဆိုင်ရာအကြီးတန်းအကြံပေးကရင်ရိုင်ယန်ကမစ္စစ်ကာတာနဲ့ပတ်သက်လို့အခုလိုပြောပြပါရစေ
President Carter often would speak about Mrs. Carter as the inspiration for his human rights policy. She
သမရကာတာကသူစနီမစ္စစ်ကာတာကိုလူခွင့်ရေးဆိုင်ရာမူဝါဒချမှတ်မှုတွေမှာလေးစားဂုဏ်ယူရသူအဖြစ်မကြာခဏပြောလို့ရှိပါတယ်မစ္စစ်ကာတာဟာအင်မတန်မြတ်မြတ်တတ်တာတွေးခေါ်စင်ကျင်တတ်သူပါဖြစ်ပြနေတာကိုသေးချာလေးလာစူးစမ်းပြီးမြတ်မြတ်တတ်တာကြည့်ပါတယ်ကျမသူနဲ့အတူရွေးကောက်ပွဲစောင့်ကြည့်မှုတွေမှာရှိခဲ့ပါတယ်တခုခုကိုသူသတိပြုမိပြီဆိုရင်ဒီနေရာမှာဘာကြောင့်ဒီလိုဖြစ်တာလဲဒါကတော့သိအဆင်မပြေဘူးစသဖြင့်ထောက်ပြပြောလို့ရှိပါတယ်သမရအနေနဲ့ငြင်းချမ်းရေးဖန်တီးသူတယောက်ဖြစ်ခြင်းပေမဲ့သူကိုယ်တိုင်မလုံဆောင်နိုင်တဲ့အခါမျိုးမှာမစ္စစ်ကာတာကခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးကူညီဖြည့်ရှင်ပေးတတ်ပါတယ်
မစ္စစ်ကာတာရိုဇနီးမောင်နဲ့ဦးဆောင်တဲ့ကာတာစင်တာဟာမြန်မာနိုင်ငံမှာနောက်ဆုံးကျင်းပခဲ့တဲ့2020ရွေးကောက်ပွဲမှာရောအဲ့ဒီမတိုင်ခင်2015ရွေးကောက်ပွဲမှာပါနိုင်ငံတကာကလိလာစောင့်ကြည့်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ပါဝင်ခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာတစ်ဖက်တစ်လမ်းကအကူအညီပေးနေတာဟာအခုချိန်ထိလည်းဖြစ်ပါတယ်သမရဂျီမီကာတာကိုတိုင်2013ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တာရှိတယ်လို့အဲ့ဒီအချိန်ကအာဏာပိုင်တွေနဲ့ရောဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်အပါအဝင်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ကာတာစီးမောင်နဲ့ဟာမြန်မာအပါအဝင်ကမ္ဘာတဝန်းငြိမ်းချမ်းရေးစီးရဲမွေးတည်မှုပပျောက်ရင်းနဲ့ဒီမိုကရေစီထွန်းကားရေးအတွက်ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တာကြောင့်လူသိများပါတယ်။ဒါကြောင့်လဲမစ္စစ်ကာတာကွဲလွန်ချိန်မှာသူရဲ့လူသားကောင်းချိုးပြုလုပ်ငန်းတွေကိုသတိတရဖော်ပြကြသလိုသူရဲ့စာပနာကိုလာရောက်ဂါရဝပြုသူတွေလည်းအများပြားရှိခဲ့ပါတယ်။ဒီထဲမှာ Michael Abramson လည်းပါပါတယ်
။ I just wanted to pay my respects to Mrs. Carter. She did a lot of great things both as First Lady and with the Congress.
Miss Carter ကိုဂါရဝပြုခြင်းလို့လာခဲ့တာပါ။သူဟာကောင်းချိုးများစွာပြုခဲ့သူပါ။သမရဂရော်တယောက်အနေနဲ့ရော Carter Center အနေနဲ့ရောအများကြီးကောင်းချိုးပြုခဲ့ပါလေ။ဒါကြောင့်ခုလိုလာပြီးကာရဝပြုတင်တယ်လို့ထင်ပါတယ
်အသက်83နှစ်အရွယ်စင်ဒီယာစမစ်ကတော့မစ္စစ်ကာတာဟာသူတသက်တာမှာအထူးခြားဆုံးလေးစားအတူယူစရာအမျိုးသမီးတွေကတယောက်ဖြစ်ပါတယ်လို့ပြောပါတယ
် She was a trailblazer So the thing I value about her the most
သူဟာရှင်းဆောင်လန်းပြသူတူပါသူနဲ့ပတ်သက်ပြီးတော့ကျမတမိုးထားဆုံးကတော့လူတွေပေါ်မှာထားတဲ့သူရဲ့ကောင်းမွန်တဲ့စေနာနဲ့မြတ်တာတရားကိုပါမြတ်တာတရားနဲ့ဥဆောင်ပြခဲ့တယ်မကောင်းမှုတွေနဲ့လမ်းမပြခဲ့ပါဘူးချစ်ချင်းမြတ်တာနဲ့တနာကျင်နာတဲ့သူတယောက်ဖြစ်တယ်လို့ဘလို့အခက်အခဲအကျိုးဆက်တွေကြုံရပါစေသူယုံကြည်ရာအတိုင်းလှုပ်ဆောင်သူလည်းဖြစ်ပါတယ်ဒါကြောင့်မလို့ကျမသူ့ကိုအမတန်လေးစားပါတယ်ရှင်သူကအမျိုးသမီးအားလုံးအတွက်ဆန္ဒနမူနာကောင်းဖြစ်ပါတယ်
မစ္စစ်ကာတာရဲ့မွေးရမီဂျော်ဂျီယာပြည်နယ်အတလန်တာမြို့မှာအင်္ဂါနေ့ကကျင်းပတဲ့စာပနာအခမ်းအနားကိုတော့လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျေးဘိုင်ဒန်၊သမ္မတဟောင်းဘီကလင်တန်တို့ဇနီးမောင်နဲ့အရင်သမ္မတတွေရဲ့ကရောတွေဖြစ်ကြတဲ့လော်ရာ ဘူရှ၊မစ်ရှဲ အိုဘားမားနဲ့မလာနီယာ ထရမ့်အပြင်ဒုသမ္မတကမလာ ဟဲရစ်စ်နဲ့ခင်မွန်းသည်တို့လည်းတက်ရောက်ခဲ့ကြပါရယ်။မစ္စစ်ကာတာဟာကွယ်လွန်ချိန်မှာအသက်96နှစ်ရှိပါပြီ။အသက်68နှစ်အထိနေသွားခဲ့တဲ့ Best Truman ပြည်ရင်ဒုတိယအသက်ရှည်ဆုံးအမေရိကန်သမ္မတကတော့ဖြစ်ပါတယ်။
သမရကာတာနဲ့အိနောက်သက်89နှစ်တန်ခဲ့ပြီးတား၃ယောက်တမိ၁ယောက်နဲ့မြင်းမြစ်တွေကျန်ခဲ့ပါတယ်လူကြီးယောဂါနဲ့အေးအေးချမ်းချမ်းကွယ်လွန်သွားခဲ့တဲ့မစ္စစ်ကာတာရဲ့အလောင်းကိုတော့သူ့မွေးရဲ့ဂျော်ဂျီယာပြည်နယ်ဖလင်းစ်မြို့မှာနိုဝင်ဘာလ29ရက်နေ့ကနေချခဲ့ပါတယ်သူကွယ်လွန်သွားပြီပဲလို့လူသားအချို့ပြုသူ့လုပ်ရက်တွေကနောက်လာနောက်သားတွေအတွက်ဒီစားအတူယူစီရအဖြစ်ပျော်စမတ်ပြုချမ်းရင်ခဲ့မှာဖြစ်တဲ့စူရာတင်ပြရေးဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာပါရစီရှင်နောက်တစ်ပတ်မှပြန်ဆုံကြပါဦးမယ်စမတ်ပြုချေပါရှင်
လူမှုအတိုင်းဝိုင်းအတွက်နောက်ကဘာကြီးအတွက်အပြောင်းအလဲဖြစ်အောင်ကြိုးပမ်းပေးကြတဲ့လေးစားအတူယူစီရအမျိုးသမီးတွေအမျိုးသမီးလှုပ်ရှားမှုတွေနဲ့လူမှုအလွာပေါင်းစုံကလှုပ်ရှားရုန်းကန်နေကြတဲ့အမျိုးသမီးတွေရဲ့အတွေ့အကြုံတွေကိုတင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတော့အပတ်စဉ်တောက်ကြနေညနဲ့စနေမနက်ခင်းစီစဉ်နေမှာစောင့်မျှော်နှားဆင်နေပါတယ်။အခုဆက်ပြီးတုဒ္ဒဆောင်တဲ့အမေရိကန်တခွင့်စီစဉ်ကိုတင်ဆက်ပေးပါဦးမယ်။အရှိတောင်အာရှဒေသတွင်ကလူငယ်တွေခေါင်းဆောင်မှုအရေးအသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်ချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီးတော့အမေရိကန်အစိုးရက YCL စီစဉ်ကို2013မှာစတင်ခဲ့ပါတယ်။သူရဆောင်တဲ့အမေရိကန်ထွင်အစီအစဉ်မှာစုဦးတီထွင်သူတို့ဖြစ်တဲ့မဲအေးမြမြဘူးကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားတာရှိပါတယ်။ YCL အစီအစဉ်အကြောင်းမဲအေးမြမြဘူးရှင်းပြပေးထားတာကိုဒုတိယပိုင်းအနေနဲ့တင်ဆက်ပေးထားပါတယ်ရှင်။
YCLEE program နဲ့ပတ်သက်ပြီးတော့ဘယ်လိုကိုစပြီးတော့သိကြရအ
ောင်။ဟုတ်ကဲ့ YCLEE ညီမကဒီ YCLEE program ကိုဒုတိယအကြိမ်လျှောက်တာပေါ့နော်။ပထမအကြိမ်တော့ညီမလျှောက်တယ်။လျှောက်တာကကြောင့်ညီမ2020ဝင်းကျင်တော့ဖြစ်မယ်ပေါ့နော်။အဲဒီမှာကြောင့်ညီမဒီအတီးတယောက်ကနေပြီးတော့ပြောပြရဲဒီ YCLEE ရှိတယ်ပြီးတော့ညီမကလည်းဒီအဲ့လို program တွေကိုလိုက်ပြီးတော့လေ့လာရဲအဲဒီပေါ့နော်။ဒါဆိုညီမကလည်းဒီအလောကကြောင့် social entrepreneur လောက်ရဲ့အတွက်ကြောင့်မျိုးကိုယ့်ရဲ့လုပ်ငန်းအတွက်ကိုဒီ grant program တွေကပါရှိရလဲပါ opportunity ရှိတယ်အမြဲတမ်းရှာနေတယ်သူဆိုတွေ့ရောကြောင့်အဲ alumni တွေကိုပြီးတော့ညီမအတီးတငယ်ချင်းတော်တော်များများ YCLEE နဲ့တွားကြရဲပေါ့နော်။တွားကြရဲတွေ့ရောကြောင့်အဲ့ဒါနေပဲဟိုမိကြီးရဲ့မိကြီးပြီးတော့လေ့လာပြီးတော့ရှောက်ကြည့်ရဲပေါ့နော်။ဆိုတော့ရှောက်ကြည့်ရဲ့အချိန်မှာပထမတစ်ကြိမ်တော့ကတော့ညီမကမပါသွားဘူးပေါ့နော်။ဒါဒုတိယအကြိမ်ရှောက်တဲ့အခါမှာဒီနှစ်မှာညီမပါသွားပါရှင်ဟုတ်
ဆိုတော့အသက်18ကနေ25အထိဒါလူငယ်တွေလျှောက်လို့ရတယ်ဆိုတော့ဟိုပညာရေးချင်းဘွဲ့တို့ဝါတို့တခြားဘလူ qualification မျိုးတွေလို့
ဟုတ်ဆိုတော့သူတို့ကလျှောက်တဲ့ခါကြလို့ရှိရင်တနိုင်ငံနဲ့တနိုင်ငံတော့မတူဘူးပေါ့နော်တစ်နှစ်နဲ့တစ်နှစ်ကလည်းလျှောက်ရတဲ့ application process ကမတူဘူးညီမပထမတစ်ခေါက်လျှောက်တော့ဆိုရှင်သူကဘာကြီးတောင်းလဲဆိုရှင်ဒီ university transcript တွေတောင်းတယ်ဒီပြီးတော့နောက်ကဟိုအမှတ်ကဘာကြီးလဲဆိုရဟာမျိုးတောင်းတယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီနှစ်မှာတော့မရှိတော့ဘူးမရှိတော့ဘဲနဲ့ဘာပဲရှိလဲဆိုရှင် by personal statementStatement ဘာကြောင့်လျှောက်ချင်တာလဲပေါ့နော်အဲ့ဒါမျိုးပါတယ်အဲပြီးတော့ကျတော့ဟိုအဓိကရောက်သွားပြီးပြီဆိုလို့ရှိရင်ပြန်လာရင်ရောဘယ်လိုမျိုးကြီးကိုကကိုယ့်ရဲ့ community ကိုဟိုအကျိုးပြုမှာလဲပေါ့နော်ဒါမျိုးကြီးကိုကိုကရှိရရဲအဲ့ဒါမျိုးရှိရဲဒါပေမဲ့ကျွန်တော်တို့ဒါကမြန်မာပြည် process ပေါ့နော် time ကလူတွေလျှောက်ရဲဆိုရှင်သူတို့ဆို video ပေါ့နော်ကိုကကို video ရိုက်ပြီးတော့ self introduction လုပ်ရဲကိုယ့်ရဲ့ bio ကိုပြောပြရဲဟာမျိုးရှိရဲပေါ့နော်တစ်နှစ်နဲ့တစ်နှစ်ကတော့မတူဘူးရှင်
ဆိုတော့ဟိုကိုအောင်ဘာကြောင့်ဒီ Wesley program ကိုရှောက်ဖြစ်တာလဲ
အော်ဟုတ်ဆိုတော့အဓိကကကျတော့ညီမအနေနဲ့ကဆွဆွပြောသလိုပဲညီမဒီလက်မှုနယ်ပယ်မှာဒီလက်မှုပညာရှင်တွေကိုကူညီချင်တယ်ဆိုပြီးညီမကဟိုဘာမှမသိပဲနေညီမဝင်ခဲ့ရပေါ့နော်ညီမ18လောက်ခဲ့ရဒီနယ်ပယ်ကိုညီမ social entrepreneur အနေနဲ့ဝင်နေပြီးတော့လုပ်တယ်သင်တန်းတွေဖွင့်နေဒါပေမဲ့ဟိုတိတိယောက်ယောက်နဲ့ကိုယ့်ရဲ့ဒီနယ်ပယ်မှာရှိရလက်မှုပညာရှင်တွေကိုမကူညီနိုင်ဘူးပေါ့နော်အဓိကဟိုဘာမှကိုကမရင်းနှီးဘူးတော့မရင်းနေတဲ့အခါကျတော့လုံးဝဟိုဟိုဘာမှမသိပဲဝင်ခဲ့ရတဲ့အတွက်ကြောင့်မလို့ဟိုဟိုဘယ်လိုမျိုးကောင်းကောင်းမွန်မွန်ဆက်ပြီးတော့အကျိုးပြုရမလဲဆိုတဲ့ဟာမျိုးကြီးသိချင်တယ်အဲ့ဒီအတွက်ကြောင့်မလို့ဒီ program ကိုရှောက်လို့ဆိုရှင်သူကလည်း academic နဲ့ပတ်သက်ပြီးသင်ပြရတဲ့အတွက်ကြောင့်မလို့ဒီ program ကို join ရင်တော့တခုခုရနိုင်မယ်ဆိုတဲ့ expectation ပေါ့နော်အဓိကသူညီမတို့ဒီ application process မှာလည်းရေးရတယ်ပေါ့နော်ပါကြောင့်လေဟိုဘယ်လိုမျိုး expectation ရှိတယ်ဒီ program ကနေဗာ learning လုပ်ချင်တာလေဆိုအဓိကညီမတင်ယူချင်တာကတော့ဒီအဓိကကို community မှာဒီ impact ကောင်းကောင်းဘယ်လိုလုပ်ရမလဲနောက်ကဟိုဒီလုပ်ငန်းတစ်ခုစ
ာလူမှုအတိုင်းဝိုင်းဘယ်လိုအကျိုးပြုနိုင်မလဲ
ပေါ့နော်အကျိုးပြုနိုင်မလဲနောက်ကလည်းအကျိုးပြုမဲ့အချိန်မှာကကိုကလည်းဟို sustainable level ဖြစ်နေရမှာပေါ့နော်ကိုကလည်းလုံလုံလောက်လောက်နဲ့ကိုလုပ်ငန်းကလည်းခိုင်ခိုင်မာမာဟိုပတ်စံရှိရှိနဲ့မှဒီကိုရဲ့လူမှုအတိုင်းဝိုင်းကိုလည်းအကျိုးပြုနိုင်ပါတယ်ဆိုတော့ညီမလုပ်ခဲ့တဲ့တော့ဟာဆိုရှင်လူမှုအတိုင်းဝိုင်းကိုအကျိုးတော့ပြုရတယ်ဒါပေမဲ့ကိုရိုင်းကအဲ့လိုမျိုးအရင်ဟို တောင့်တင်တဲ့အချိန်မဟုတ်သေးဘူးဆိုတဲ့ခါကျအဲ့ဒါမျိုးလေးလာဖို့အတွက်ကိုညီမโอเคဒီ program ကတော့ညီမတို့အတွက်ကိုတော်တော်အထောက်အကူပြုနိုင်မယ်ပြီးတော့လည်းဒီ US မှာဆိုလို့ရှိရင်ရောဘယ်လိုမျိုးရင်တို့ကလုပ်နေကြတာလဲဒါမျိုးရင်လေးလာခြင်းလို့ဆိုပြီးတော့အားရှောက်လိုက်တာပါ
ဒီ program ရှောက်မယ်ဆိုလို့ရှိရင်ပညာရေးချင်းပါညာကြတော့
ပညာရေးချင်းကတော့မလို့ပေါ့နော်အဓိကကကိုဘာလုပ်နေတာလဲအဓိကပညာရေးချင်းမလို့ပါဆိုတာထက်ကိုအဓိကတော့ကို high school လောက်တော့ပြီးသားပြီးတော့အဓိကတော့ qualification ရှိရပေါ့ criteria အနေနဲ့ English လိုမျိုး communication ကောင်းကောင်းလုပ်နိုင်ရမယ်နောက်ပြီးသွားပြီဆိုရှင်ကိုကဟိုကိုနဲ့ related ဖြစ်တဲ့ဟာမျိုးပေါ့ဒါပါတော့ your social entrepreneur ဆိုကိုမှာ by project ရှိရတယ်ပေါ့နော်ဒါပေမဲ့မြန်မာတို့နဲ့ဒီတူတူပါလာရဲ့တချို့ရေဆိုလို့ရှိရှင်လည်းဒီသူတို့ engineering sector မှာလုပ်တယ်ဒါပေမဲ့သူကဘာကြောင့်ဒီမှာလေ့လာကျင်နေဆိုရဲဟာမျိုးဟိုတိတိချာချာလေးပြနိုင်နေဆိုလို့ရှိရှင်ရတော့ဟိုရရပေါ့
ဆိုတော့ဒီ YCL program ကိုကိုကဝင်ပြီးတော့ရှောက်မယ်ဆိုလို့ရှိရင်ဟိုဘယ်လိုအချိန်နေမှာရှောက်ရရလဲ
ဟုတ်သူကဒီ YCL ကသူကဟို cohort နော်ဒီနှစ်ခုရှိရပေါ့နော်သူက spring နဲ့ fall နဲ့ရှိရပေါ့နော် spring ကဆိုလို့ရှိရှင်
နှွေဦးရာတည်
ဟုတ်နှွေဦးရာတည်နဲ့ fall ဆိုလို့ရှိရှင်
ဆိုတော့နှွေဦးရာတည်ဆိုတော့ May ကျော်လောက်ပြတ်ဟု
တ်ဟုတ် May April May ကျော်ပေါ့နော်တော်တော်များများသွားရက April
ဆောင်းဦးဆိုတော့ August September
August မဟုတ်ဘူးနော်ညီမတို့ဆိုရှင်ညီမတို့ဆိုဒီတစ်ခါက October November ပေါ့နော် October November ဘာမှမစားဒါပေမဲ့ရှောက်မယ်ဆိုရှင်အားတို့ကအခု spring ရှောက်မယ်ဆိုရှင်အခုဆိုရှင်ဒီဒီ October November ကြေးကတို့က application process ဖွင့်နေဖွင့်ပြီးတော့ရှောက်ရတယ်ပေါ့နော်ရှောက်ပြီးတော့မှတို့ကအဲ့မှာ application process ဒီဇင်ဘာလောက်မှာလုပ်ပြီးသွားပြီဆိုရှင် interview section ဝင်ရတယ်ဝင်ပြီးတော့မှအဲ့ interview section ဝင်ပြီးတော့မှမပြီးသေးဘူးပေါ့နော်တို့ကဘာလုပ်ရလဲဆိုဒီ US Department ဘက်ကနေပြီးတော့ဟိုပြန်ပြီးတော့ဟိုခွင့်ပြုဒီပြန်ပြီးတော့ selection ပြန်လုပ်ပြီးတော့မှနောက်ဆုံးသွားရတာမျိုးပေါ့နော် BNC visa process တွေလောက်တာမျိုးကြီးအဲ့လိုပုံစံမျိုးနေတော့ရရပေါ့ဆိုတော့အဓိကကတော့ fall ရှောက်မယ်ဆိုလို့ရှိရှင်အကြောင်းညီမတို့ကဒီနှစ်စားတော့ခရေရရှောက်အဲပြွားပြီဆိုရှင်ဒီ August မှာဒီဟိုဟာ spring ကိုသွားကျင်တဲ့လူဆိုရှင်ဒီ October November လောက်ခရေရအဲ့လိုမျိုးရှောက်ပေါ့နော်အဲ့လိုပုံစံမျိုးကြီ
းဒီမှာ exchange program က၅ဘက်မလေးလာခင်အချိန်ရတဲ့ဟိုလေးလာပြီးတဲ့အချိန်မှာကိုပါရီပို့တည်လာလဲ
ဟုတ်ဟိုလေးလာပြီးတဲ့အချိန်မှာကပို့ပြီးတော့အထောက်အကူပြုရပေါ့။ဒါဆိုညီမမလာခင်တော့ဆိုလို့ရှိရင်ညီမကဒီ Art and Craft နဲ့ပဲမှာရောဒီစုံဦးတီထွင်းနဲ့ပဲမှာရောညီမလှုပ်လာ၃နှစ်လောက်ရှိပြီပေါ့နော်။ဒါပေမဲ့ဟိုကိုဟိုအဖြေရှာမရတဲ့ဟာတွေလည်းရှိရဲဆိုတော့ဒီ Academic Program ကို Join ပြီးရတဲ့အချိန်မှာအခွင့်အလမ်းတွေလည်းရလာရဲ့ပြီးတော့အဓိကကသူတို့အနေနဲ့ရောဘယ်လိုမျိုးကြီးလုပ်နေရလဲ။ကိုကရောဘယ်လိုလမ်းကြောင်းလုပ်နေရလဲ။အဲ့အမျိုးကြီးမြင်လာပြီးတော့တော်တော်လေးဟိုအထောက်အကူပြုရပေါ့နော်အဲ့လိုမျိုးရှိပါရဲ့ကို
ဟို Texas အပြင်တခြားဘယ်ဒီနယ်တွေရောက်သေးလဲ
ဟုတ်ဆိုတော့အဲ့မှာပြင်မှာရောညီမ New York Philadelphia နဲ့ Washington DC ဒါနောက်ဆုံးပေါ့နော
်ဆိုတော့ New York ပေါ့နော်ဟုတ်
ဆိုတော့ညောင်မာကျော်ညီမတို့ကဘာလေးလာရလဲဆိုတော့အဓိကညီမတို့ဒီ UN ကိုသွားတာမျိုးကြီးရှိတယ် UN မှာသွားပြီးတော့အဓိကကဟိုလေးလာရတဲ့ဟာမျိုးကြီးတောက်က museum တွေသွားပြီးတော့လေးလာရတယ်နောက် Philadelphia ကျောင်းလည်းညီမတို့ဒီတို့ရဲ့ဒီ treatment တွေကိုညီမတို့လိုက်ပြီးတော့လေ့လာရတယ်ပေါ့အဓိကကတော့ညီမတို့ဒီ study tour ပေါ့နော်ဒီ US culture နဲ့ပတ်သက်ပြီးတော့ study tour ဖြစ်တဲ့ခါကျတော့အဲ့ဒီတစ်ပတ်လုံးအောင်လုံးဝဟိုအဲ့လိုစာရေးထိုင်ရေးနေရာမဟုတ်ဘူးအဲ့လိုမျိုးဒီ museum တွေသွားလေ့လာရတယ်အဲ့လို UN သွားလေ့လာရတယ်အဲ့လိုပုံစံမျိုးကြီးရှိရပေါ့နော် Washington DC ရောက်လာတဲ့ခါကျတော့ညီမတို့ White House ကိုညီမတို့သွားလေ့လာရတယ်ပေါ့နော်ဆိုတော့ညီမတို့ဒီ fall 2023ကအရန်ကန်ကောင်းတဲ့ cohort ပေါ့နော်ဘာဆိုရှေ့ရဒီအဲ့ cohort တွေမှာဆိုရှင်ဒီ white house ကိုဝင်ခွင့်မရအောင်ဒါပေမဲ့ညီမတို့ဒီ cohort မှာဆိုညီမတို့ white house ကိုဝင်ခွင့်ရရယ်ဝင်ခွင့်ရပြီးတော့ဒီမှာဆိုရှင်ဘယ်လိုမျိုးကြီးactivities တွေလုပ်ခဲ့လဲဒါမျိုးတွေညီမတို့လေ့လာရရယ်ပြီးတော့နောက်ဆုံးညီမတို့ DC မှာကကြတော့ဒီ embassy ကနေပြီးတော့ certificate ပေးရပေါ့နော် CI ရခိုင်နာကြီးညီမတို့အဲ့လိုမျိုးလုပ်တာမျိုးရှိပါတယ်
ဟုတ်ကဲ့ပါအမြင်များဖို့အခုလို view တွေကိုလာပြီးတော့တိစုံမင်းမြန်ခွင့်အချိန်ပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ဟု
တ်ကဲ့ညီမရယ်ကျေးဇူးတင်ပါတယ
်အမေရိကန်ဆိုရရဲ့ YCL အစီအစဉ်အကြောင်းကိုအောင်ကတိစုံမင်းမြန်တင်ဆက်ခဲ့တာပါအခုဆက်ပြီးသိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်ဒုတိယကမ္ဘာစစ်မတိုင်ခင်ကကမ္ဘာမှာခဲနဲ့ငွေတက်ထူအများဆုံးထုတ်လုပ်တဲ့နံပါတ်2ကဗော်ရင်မိုင်းမိုးရွာကဂျင်းဒီမော်ချီနဲ့ဟိန်းနားကတန်ဖြူအဖြိုက်နဲ့မိုင်းတွေလိုကမ္ဘာအဆင့်ပြီးတက်ထူတွင်းနေတဲ့ထင်ရှားတဲ့မြန်မာနိုင်ငံမှာတွေးရှိထားပြီးသားတက်ထူတိုက်ပေါင်း 2000 ကျော်တဲ့က340လောက်ကသာစီးပွားဖြစ်ထုတ်လုပ်နိုင်သေးပြီးနောက်ထပ်အများပြားပေါ်လာနိုင်သေးတယ်လို့ဩစတြေးလျနိုင်ငံကဘူမိဗေဒနဲ့တက်ထူရှာဖွေတူးဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကပြောပါတယ်ဒေါက်ခင်မျိုးသက်ကဆက်သွယ်မြင့်မြတ်ထားပါတယ်ရှင် you
က်ဒီမြန်မာနိုင်ငံမှာဒီအရင်စားတာတွေတွေ့ရတယ်ဆိုတာအခုမှမဟုတ်အချိန်လေးရပြီးခဲ့တယ်။အဲ့တော့ဒီမြန်မာနိုင်ငံမှာပေါ့နော်တကယ်ကမ္ဘာအဆင့်ကြီးပေါ့နော်ဆောက်လုပ်နိုင်မှုအနေထားနဲ့ပတ်သက်ပြီးဆက်နေပြောပြတယ်
ရှိထားတယ်ပတ်သူတရားစာလိုက်ပေါင်း2000ကျော်မှာဒီနေ့စီးပွားပြည့်လုပ်နေတဲ့ပတ်သူတိုက်တွေဟာဒီ30ကျော် 40 ကြားထဲမှာပဲရှိပါတယ်ဒီအဲ့ဒီအထဲမှာကမ္ဘာအဆင့်ကြီး World Class ပတ်သူတိုက်တွေအရင်ဆုံးကလည်းရှိတယ်ခုလည်းထုတ်လုပ်နေတယ်ဥပမာဆိုရှင်ကျွန်တော်ဘောတွင်းခဲငွေတို့ပတ်သူတွင်းကြီးတွေနောက်ပြီးကျွန်တော်မုံရွာကကျင်းဒီပတ်သူတွင်းကြီးတွေမောချီကနန်ဂျီဖြိုင်းတဲ့ပတ်သူတွင်းကြီးတွေတပီတော့မှကျွန်တော်တို့ဒီဟိန်းနာဟာမြင့်ကြီးကတန်ပြူဖြိုင်းတဲ့ပေါ်လေးသတ္တုတွင်းကြီးတွေဟာဆိုရှင်ကမ္ဘာအဆင့်မြင့်သတ္တုတွင်းကြီးတွေလို့ကျွန်တော်ခေါ်လို့ရပါတယ်။ပြီးတော့ဒီလိုသတ္တုတိုက်ကြီးတွေသတ္တုတွင်းကြီးတွေကိုမတိရသေးတဲ့အသေးချာအသေးစိတ်မတွေ့ရသေးတဲ့မလောက်ရသေးတဲ့2000လီးပါသောမြန်မာမျိုးတွေ့ရှိကြတဲ့သတ္တုတိုက်ဒီတွေကနေပြောဒီလိုသတ္တုတိုက်ကြီးတွေပေါ်မလာဘူးလားဆိုတဲ့မေးခွန်းမေးစရာပါ။ဒါကိုသိဖို့ကကျွန်တော်တို့အသေးစိတ်လေးသာတိုင်တာမှုရှာဖွေမှုတွေပြုလုပ်မှသာလျှင်ဒီလိုတတ်သူတိုက်ကြီးတွေရှိလာနိုင်တယ်ဆိုတော့ပေါ်ထုတ်လို့ရပါတယ်။ကျွန်တော်အနေနဲ့ယုံကြည်တာကတော့ကျွန်တော်နိုင်ငံမှာဒီ World Class တတ်သူတိုက်ကြီးတွေရှိတဲ့အတွက်ကြောင့်ခုနကထပ်မံပြီးတော့လေဒီလိုတတ်သူတိုက်ကြီးတွေတွေ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဆရာအဲ့လိုမျိုးတတ်သူတိုက်ပေါ့နော်။ဆရာဘယ်နေရာတွေမှာရှိနိုင်တယ်လို့မှန်းပါပဲဆရာ
။ဒီကျွန်တော်တို့ဒီမြန်မာပြည်မှာတော့ဒီပေါ့လေမဒရဂျန်ဒီပရိုဗင်းဆိုတဲ့အထုတိုက်ခိုးအောင်နိုင်တဲ့ကြောက်သားတွေရှိတယ်။ဥပမာလိုဟာမျိုးပြောမယ်ဆိုရင်ဥပမာတန်ပြူအဖြိုက်တဲ့သူဟာမျိုးဆိုရင်တင်းတင်းသားကြီးကမ်းမြောင်ဒေသနံပါတ်ရှမ်းပါမဘောင်ဒီတောက်လျှောက်ပေါ်ဟိုဆောင်မော်ချီတောက်လျှောက်မှာကျွန်တော်တို့ရှိနိုင်တာကိုတွေ့ရတယ်။နောက်ကအဲ့ဒီသူတို့နဲ့တွဲနေတဲ့ဂရနိုက်နဲ့ပတ်သက်တဲ့ဟာဒီအဲပတ်ဝန်းကျင်တွေမှာရှိနိုင်တယ်။နောက်ပြီးတော့မှကျွန်တော်တို့ဒီမုံရွာလိုတာတုတိုင်မျိုးတွေအရလည်းပဲဒီမုံရွာရဲ့ဒီ North South Extension ဒီဘုံတို့ organ ပဲအဲ့ဒီတခြားတွေအရလည်းရှိလာနိုင်တယ်။နောက်တစ်ခါကျွန်တော်တို့ဘော်တွင်းဆိုလည်းပဲအဲ့ဒီဘော်တွင်း organ အဲ့ပတ်ဝန်းကျင်နေရာတွေအရကျွန်တော်တို့ထပ်မံပြီးအသေးစိတ်ရှာဖွေလေ့လာမှုတွေရှိမယ်ဆိုရှင်လည်းပဲကျွန်တော်တို့ဒီဘော်တွင်းလိုတာတုတိုင်မျိုးကြီးတွေရှိလာနိုင်ပါတယ်။နောက်တစ်ခါကျွန်တော်တို့ဒီကိုယ်ကပြောခဲ့တဲ့အတိုင်းပဲရှမ်းပြည်ရဲ့အရှိရှမ်းပြည်တပြည်လုံးပေါ့လေအဲ့ဒီညမျိုးတွေမှာလည်းပဲဒီတင်းတန်စင်အဲ့လိုသတ္တုတိုက်ကြီးတွေပေါ်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီဝါကိုပိုင်ဝါစတိတ်ပေါ့လေဟိုစားပြည်နယ်ကိုယ်ပိုင်အုပ်ချုပ်မှုမှာတွေ့တယ်ကျွန်တော်တို့ဒီမြန်မာပြည်ကတော့သိချာတာမသိရဘူးအဲ့မှာတန်ဖြူထုတ်လုပ်မှုကကမ္ဘာပေါ်မှာတတိယအများဆုံးလို့ကျွန်တော်တို့ဒီ record မှာရေးထားပါတယ်ဒီတော့ဒီအချက်ကမြန်မာပြည်ကအစိုးရလည်းမသိဘူးကျွန်တော်တို့ဘူမိပြည်သားပြည်ရှင်တွေလည်းမသိဘူးဒါမျိုးလို့ဆိုဝါပြည်နယ်ကနေပြီးတော့တပ်စုထုတ်လုပ်မှုကိုအသေးစိတ်လေ့လာမှုတွေနဲ့လုပ်ထားတာရှိပါတယ်ဒီအချက်ကဘာလို့ပြလဲဆိုရှင်ဒီလိုတပ်စုတိုက်တွေကကျွန်တော်တို့အန်နုံဖြစ်ပြီမဲ့လို့သူတို့တကယ်တွေ့ရှိထားတဲ့ဒီအတွက်ကြောင့်မြန်မာပြည်ကဒီလိုအင်အာကြီးမားတဲ့တပ်စုတွေကြီးတွေတန်ပြူတွေကဖြစ်ဖို့အလားအလာဖြစ်လာဖို့အလားအလာရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဆရာဒီကမ္ဘာအဆင့်မြင့်တပ်စုတိုက်တွေဖြစ်လာဖို့အတွက်ပေါ့နော်အခုကမြန်မာနိုင်ငံဆိုလို့ရှိရင်တကယ်တွန်းထွက်တင်စားတာတွေပေါ်ကြတယ်ဂျီနန်ဆက်ပြီးတော့ဆိုတော့အခုလောလောဆယ်ပေါ့နော်ဒီတွန်းထွက်တင်စားတာတွေမှာကမ္ဘာအဆင့်မြင့်ဖြစ်လာဖို့အတွက်နော်ဘာတွေလုပ်ဖို့လိုပါလဲအ
ဲဒီမှာကျွန်တော်နည်းနည်းပြောချင်တာကကျွန်တော်မြန်မာနိုင်ငံရဲ့ဒီသတ္ထုရှာဖွေထုတ်လုပ်မှုသမိုင်းလေးကိုနည်းနည်းလေးပြောချင်ပါအဲ့ဒါပါလဲဆိုရင်ကျွန်တော်တို့1962ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း1990ခုနှစ်ကျော် 2000 အဲ့ပတ်ဝန်းကျင်အထိကျွန်တော်တို့နှစ်ပေါင်းဟုတ်စားပေါ့လေ30ကျော်လောက်မြန်မာနိုင်ငံမှာတကားပိတ်ဝါဒကိုဒီစစ်ဆိုးကနေပြောကျွန်တော်ကျင့်သုံးခဲ့အဲ့လိုကျင့်သုံးခဲ့တဲ့အတွက်ကြောင့်မြန်မာပြည်ကသတ္တုတရားဇာတ်ကျွဲဝပြီမယ်လို့ရှာဖွေမှုတွေမလုပ်နိုင်ဘူးထုတ်လုပ်မှုတွေမလုပ်နိုင်ကျွန်တော်သိရသလောက်ဒီနှစ်ပေါင်း30ကျော်အချိန်တွင်းမှာသတ္တုတိုက်အသိရလို့ဟိုပေါ်ထွက်လာတာရန်သာသိကြီးခဲ့တော့တိုက်ပဲတိုက်တစ်ခုပဲကျန်တဲ့ဒီတတုတကြီးအရင်တော့တွေ့ပြီးသားတွေကိုဆက်လက်ပြီးတူဖုံနေကြတာပဲဖြစ်တယ်။ပြီးတော့ဒီအချက်ကဘာကိုပြလဲဆိုရင်ကျွန်တော်တို့မြန်မာပြည်မှာတတုတရားသာသာကျွယ်ဝမယ်တကားပိတ်ဝါဒဖြစ်တဲ့အတွက်ကြောင့်အပြင်ကကုမ္ပဏီတွေကလည်းဝင်ပြီးတော့မရှာနိုင်ဘူး။ပြည်တွင်းကုမ္ပဏီတွေကလည်းပဲကျွန်တော်တို့ဘာမှမလုပ်နိုင်ဘူး။ပြီးတော့ဘလောက်ကြီးပဲကျွယ်ဝကျွယ်ဝကျွန်တော်တို့ကတကားပိတ်ထားခြင်းဖြစ်ပါတယ်။ပုတ်ခတ်ထားခြင်းဖြစ်ပါတယ်။တရားစာကပြော။ဒီအချက်ကသတိပြနိုင်တာက1990ခုနှစ်ကျော်ဒီစနစ်ကပြောင်းသွားပြီးမှာ open door system ကိုကျင့်သုံးခဲ့ကြတယ်။အဲ့လိုကျင့်သုံးခဲ့တဲ့အခါမှာနိုင်ငံခြားကုမ္ပဏီတွေလည်းဒလဟောဝင်လာတဲ့ ပြည်တွင်းကုန်သည်အသေးကြီးတွေလည်းပဲကျွန်တော်တို့အကြီးကျယ်လုပ်ခဲ့တယ်။ပြီးတော့ဒီနေ့မြန်မာပြည်ကိုကြည့်မယ်ဆိုလို့ရှိရင်တတုတိုက်နေရာအနှံ့ပေါ့သူတို့ရွှေထုတ်လုံးမှုနောက်ပြီးတော့မှတန်ပြူထုတ်လုံးမှုနောက်တကားကျွန်တော်တို့ကြောင်းမြက်ထုတ်လုံးမှုကြောက်စိမ့်ထုတ်လုံးမှုအဲ့ဒီကဏ္ဍတွေကိုကြည့်မယ်ဆိုရင်မြန်မာပြည်နေရာအနှံ့အသေးသေးရတဲ့ကြီးကြီးအထိကျွန်တော်တို့အရွယ်စားမျိုးမျိုးဟိုမိုင်းနေသတိတူပေါ်ခြင်းတွေကိုပြုလုပ်နေရတယ်။ပြီးတော့ဘာပြလဲဆိုရှင်နှစ်ပေါင်း30ကျော်တကားပိတ်ထားနေပြီးတော့တကားဖွင့်လာတဲ့တပြိုင်တည်းကျွန်တော်တို့မြန်မာနိုင်ငံမှာသတ္တုရှာဖွေထုတ်လုပ်မှုတွေကိုအဲ့ဒီလောက်ကြီးကြီးကြီးမားမားကြဲကြဲပြန့်ပြန့်တွေးရှိနေရဟုတ်ကျော်တွေ့တယ်။ဒီမြန်မာပြည်မှာနောက်ထပ်ဘာတွေလိုလဲဆိုလို့ရင်စနစ်တကျခင်မီနည်းပညာတွေနဲ့ရှာဖွေထုတ်လုပ်မှုတွေလုပ်ဖို့လိုပါတယ်။နောက်တစ်ခုကဒီသတ္တုရှာဖွေထုတ်လုပ်မှုက investment energy ပါပဲ။ဒါကြောင့်မို့လို့ကျွန်တော်အနေနဲ့ဒီ mining law ဒီ internationally acceptable mining law ဒါဖြစ်ဖို့လိုတယ်။ဒါမှသာလျှင်နိုင်ငံခြားကုမ္ပဏီတွေကလာရောက်ပြီးတော့မှကျွန်တော်တို့ဒီရှာဖွေထုတ်လုပ်မှုတွေကိုပြုလုပ်နိုင်ပါတယ်။ထို့အတူပဲ environmental ထိန်းသိမ်းတဲ့နေရာမှာလည်းပဲအခုလောလောဆယ်ကြည့်မယ်ဆိုရင်မြန်မာပြည်တပြည်လုံးအထူးကင်ရွှေအထုတ်လုပ်မှုနေရာဒီမှာဆိုရင်တော်တော်ကြီးပတ်ဝန်းကျင်ပျက်စီးမှုတွေအများကြီးလူတိုင်းသိကြပါတယ်။မြေရှားသတ္တုတိုက်ကိုရှာဖွေတဲ့အခါမှာပတ်ဝန်းကျင်ပျက်စီးမှုတွေအများကြီးရှိတယ်။ဒါကဘာလဲဆိုရင်စီးစနစ်မရှိလို့ပဲ။တနည်းအားဖြင့် environment နဲ့ mining law ပေါ့လေ။ဒီ law တွေကိုတိတိကျကျမလိုက်နာလို့ပဲ။ဒီဟာတွေကိုအတိအကျလိုက်နာပြီးတော့ထုတ်လုပ်မယ်ရှာဖွေမယ်ဆိုလို့ရှိရင် environment နဲ့ပျက်စီးမှုဆိုတာရုပ်သွားပါမယ်။ဒါကြောင့်မလို့စနစ်တကျလိမ့်လာမှုတွေတိုက်တာမှုတွေကျွန်တော်တို့အတိအကျလုပ်လိုက်မယ်ဆိုရှင်မြန်မာပြည်မှာ war class တာတူတိုက်ကြီးတွေသို့မဟုတ် economically important တာတူတိုက်ကြီးတွေဆက်လက်ပြီးတော့ရှာဖွေဖော်ထုတ်နိုင်မယ်။ဒါဆိုရှင်မြန်မာပြည်ရဲ့စီဘွားရေးကဏ္ဍကိုအဓိကနေရာတစ်ခုအောင်နေပြီးတော့အထောက်ပံ့ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဘူမိဗေဒပညာရှင်ဒေါက်တာဦးအောင်ဘွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံတဲ့ဤပညာစီစဉ်ဖြစ်ပါရဲ့ရှင်။အခုတင်ဆက်ခဲ့တဲ့စီစဉ်တဲ့ TV ကထွက်လွင်တဲ့ပတ်စင်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။အခုတော့သတင်းကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ရှင်။ Israel နဲ့ Hamas အဖွဲ့အစားအပြစ်ခတ်ရစဲမှုတက်တန်းကုံဆုံးနဲ့တောက်ကြနေမှာပဲ။ Hamas ထိန်းချုပ်တဲ့ Gaza ကမ်းမြောင်ဒေသကို Israel ကစစ်လေယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။သတင်းတစ်ပတ်ကြာအပြစ်ရစဲမှုတက်တန်းတိုးဖို့ဆွေးနွေးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကအခုလိုပြန်လည်တိုက်ခိုက်ကြမှာပါလက်စတိုင်း188ဦးသေဆုံးပြီး989ဦးဒဏ်ရာရခဲ့တယ်လို့ဂါဇာစစ်မှေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုပြန်ဆလာတဲ့တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေအထူးသဖြင့်ကလင်းငယ်တွေထိခိုက်သေးချေရမယ့်အရေးကိုကုလသမဂ္ဂအဖွဲ့တွေကသတိပေးနေကြပါတယ်ရှင်။မြန်မာနိုင်ငံမှာကတော့ဒီကရင်ပြည်နယ်အရှိတ်ဘက်ကော့ကရိတ်မြို့နယ်ထဲမှာကရင်မျိုးသားလွတ်မြောက်ရေးတပ် KNU KNLA နဲ့ PDF တပ်ဖွဲ့တွေပါတဲ့ပူးပေါင်းအင်အားစုတွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။နိုဝင်ဘာလ30ရက်မနေ့အာယုံတက်ချိန်လောက်ကစပြီးတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်ကော့ကရိတ်မြို့အနီးကအာရှလမ်းမကြီးတစ်လျှောက်ကားတွေရာနဲ့ချီသွာလာလို့မရတော့ပဲပိတ်မိနေတယ်လို့ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။ကော့ကရိတ်မြို့ဟာထိုင်းမြန်မာနယ်စပ်မြဝတီမြို့နဲ့ဒီမြန်မာနိုင်ငံရဲ့အကြီးဆုံးစီးပွားရေးအချက်အချာမြို့ဖြစ်တဲ့ရန်ကုန်ကြားကုန်းသွယ်မှုတွေမှာအထူးခြားတဲ့အာရှလမ်းမကြီးဘေးမှာတည်ရှိတာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနက်အစီအစဉ်ထုတ်လွှင့်ယူမှုကကိုညံဝဲအောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။View American Thai ရဲ့စနေနေ့မနက်ခင်း Radio အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိဒီ VOA Radio နဲ့ရုပ်သံအစီအစဉ်တွေဖြစ်နေသည့် VOA Internet Website လိပ်စာ burmese.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းထုတ်လည်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးပဲစမ်းပါပေးခင်ကြပါစေကျွန်မခင်ဗျူထွေးပါရှင်